Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ31ရက်နေ့စနေနေ့ညဘက်9:20နာရီတိစီစဉ်တွေကို American ပြည်တော်စုမျိုးတော် Washington DC ကနေတဲ့ချုပ်လွှင့်ပေးနေပါပြီ။ဘိုင်းတိုမီတာ2425 30နဲ့58တိုကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။ကျမနန်းလာပါဒီညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျမစွန့်မြတ်မှမှာရှင်။ယူကရိန်းနိုင်ငံအရှေ့ပိုင်းကမဟာဗျူဟာကျတဲ့တိုက်ပွဲနောက်ဆုံးရက်အတွင်းမှာစစ်သား15ယောက်ကြာဆုံးခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ Australia Open Tennis အမျိုးသမီးဖိုင်နယ်မှာတော့ Serena Williams က6ကြိမ်မြောက်အနိုင်ရရှိသွားပါတယ်ဒီလိုထိတန်းရောက်နေတဲ့ကမ္ဘာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ညင်ညာပေးပါမယ်ရှင
်ကောင်းပါပြီမတိမငိမ်ဖြစ်နေတဲ့ကရင်ပြည်နယ်ကော့ကရိတ်မှာဘုံဟောင်းတလုံးကိုကလေးတွေတွေ့ပြီးစော်ကစားရာကပောက်ကွဲသွားလို့ကလေးနှစ်ယောက်သေဆုံးသွားပါတယ
်တက်ကအဲ့ဒီမှာဝင်ထွက်လိုက်တက်ခန်းလေးရှိသူတခါသီးနေလေပါသူတက်ပြီးအဲ့ဒီမှာလက်စုတယ်လေသူကအဲ့ဒီနေပြီးတော့လက်ရှိဟိုပြင်ဆင်ပြီးထွက်နေပြီပေါ့လက်ရှိ
ကော့တူလေးတက်ကတဝင်းရှိသူ DKB ဟေတက်မှု DKBA တက်မှုဟောင်းပုံမှုစောစံအောင်ပြောသွားတာပါရှင်မကြခင်အပြည့်စုံနာဆင်ရပါမယ်ဒီနောက်မှာတော့ចောင်းသားတပိတ်နောက်ဆုံးရသတင်းတွေနဲ့အတူစနေနေ့ရအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသည်မမတူရာလေးတွေနဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ဥကျော်စန်းသာတင်ဆက်မဲ့တဲ့လီလိုင်းကိုနာဆင်ကြရမှာပါခုအရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်စုမျက်မှွန်နဲ့မတ်သိငီထိုက်တို့ကကြေညာပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းကမဟာဗျူဟာကျတဲ့ဒီဘလစက်မြို့မှာတိုက်ပွဲနောက်ဆုံးဖြစ်ခဲ့တဲ့ရက်မှာစစ်သား15ယောက်ကြာဆုံးခဲ့တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။အစိုးရထိန်းချုပ်ထားတဲ့ဒီမြို့မှာဒီအစိုးရတပ်တွေနဲ့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေကြားမှာပြင်းထန်တဲ့တိုက်ပွဲအတွင်းစစ်သား30လက်ဒဏ်ရာရသွားတယ်လို့ဝန်ကြီးစတက်ဖန်ပေါ်ဒိုရိုက်ကဒီကနေ့ပြောကြားခဲ့ပါတယ်။ဒီဘလစက်မြို့ဟာသဘုံတွေထိန်းချုပ်ထားတဲ့နေရာနှစ်ခုကိုမြေရထားလိုင်းဆက်သွယ်ပေးထားတဲ့မြို့ဖြစ်ပါတယ်။တောက်ကြနေတော့ကမြို့အပေါ်သဘုံတွေဘက်ကအမြောက်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အရသာ9ယောက်လည်းသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။တောက်ကြနေကပဲသဘုံတွေထိန်းချုပ်ထားတဲ့ Donetsk မှာအရသာ9ယောက်သေဆုံးခဲ့ပါတယ်။ Belarus နိုင်ငံ Minsk မြို့မှာဒီငြိမ်းချမ်းရေးဆွေးနွေးပွဲကိုတောက်ကြနေတော့ကကျင်းပဖို့စီစဉ်ထားခဲ့ပေမဲ့သဘုံတွေဘက်ကကိုယ်စားလှယ်2ယောက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်မလုပ်တော့ဘူးလို့ကြေညာပြီးတော့ Moscow ကိုပြန်သွားခဲ့ကြပါတယ်ရှင်။
အစ္စလာမစ်စစ်သွေးကြအဖွဲ့ IS တို့ဖမ်းဆီးထားတဲ့ဂျပန်သတင်းထောင်နဲ့ဂျော်ဒန်စစ်တပ်ကလေယာဉ်မှုတို့ကိုကယ်တင်နိုင်ရေးအတွက်အစ္စလာမစ်စစ်သွေးကြတွေနဲ့ညှိနှိုင်းနေမှုဟာဒီကနေ့မှလည်းအခြေအနေကရှင်းမတိုးတာဖြစ်နေပုံရှားပါတယ်။လေယာဉ်မှုမူအတ်အယ်ကက်ဆဘီနဲ့သတင်းထောက်ကန်ဂျီဂိုတိုတို့ဘေးကင်းကင်းနဲ့ပြန်လည်လံဖို့ဂျိုးပန်းချက်တွေဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးယာဆူဟီရီနာကာယာမာကမနေ့ကြာသပတေးနေ့နှောင်းပိုင်းကဂျော်ဒန်နိုင်ငံအမ်မန်မြို့မှာပြောဆိုခဲ့ပါတယ်။ဂျော်ဒန်အစိုးရဘက်ကဒီပြဿနာကိုဖြေရှင်းဖို့နီလန်သိမ့်မရှိဘူးလို့လဲဂျော်ဒန်တန်တမဟောင်းတဦးကပြောပါတယ်ဒီအခြေအနေမှာဂျော်ဒန်အစိုးရဘက်ကဖြေရှင်းဖို့နီလန်ကောင်မရှိပါဘူးဂျော်ဒန်ရဲ့အနေနဲ့အကျန်းဖက်သမားတွေနဲ့ညှိနှိုင်းတဲ့သမိုင်းလည်းမရှိပါဘူးလို့လဲဂျော်ဒန်တန်တမဟောင်းကပြောခဲ့တာပါဂျော်ဒန်လေယာဉ်မှုအသက်ရှင်နေစေဖြစ်တယ်လို့မင်းညာကမိသားစုကကြေညာပေမဲ့သူအသက်ရှင်နေစေဖြစ်တယ်ဆိုတဲ့တခြားအတည်ပြုချက်တော့မရှိပါဘူးအစ္စလာမစ်စစ်သွေးကြ ISD ကဂျော်ဒန်မှာဖမ်းခံထားတဲ့အီရတ်အမျိုးသမီးကိုပြီးခဲ့တဲ့ကြာသပတေးနေ့နေဝင်ကျင်းနောက်ဆုံးထားပြန်လွှတ်မပေးဘူးဆိုရင်ဂျော်ဒန်လေယာဉ်မှုကိုတတ်မယ်လို့ချင်းချောက်ခဲ့တာပါအဲ့စစ်သွေးကြတွေလွှတ်ပေးဖို့တောင်းဆိုထားတဲ့အမျိုးသမီးကတော့2005ခုနှစ်ကမြို့တော်အမ်မန်မှာဘုံခွဲမှုနဲ့တည်တံ့ချမှတ်ခံထားရသူဖြစ်ပါတယ်။ဂျပန်သတင်းထောက်ရဲ့အခြေအနေကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မနေ့ကတော့ဂျော်ဒန်နိုင်ငံကပြည်သူတွေရောဂျပန်ပြည်သူတွေပါလက်မပေါ်ထွက်လာပြီးတရားခံတွေဘေးရန်ရဲ့ကင်းကင်းနဲ့အိမ်ပြန်လာရေးတောင်းဆိုခဲ့ကြပါတယ်ရှင်။
ပါကစ္စတန်နိုင်ငံဆင်းပြည်နယ်မှာဗလီတခုရဲအင်အားဖြင့်ဘုံပေါက်ခွဲခဲ့မှုအပေါ်မှာစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ကရှီယာမွတ်စလင်ထောင်နဲ့ချီဒီကနေ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။တောက်ချာနေဗလီတဲမှာဝေပြူနေကြချိန်မှာဘုံပေါက်ခွဲခဲ့တဲ့အတွက်58ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့50ကျော်လည်းဒဏ်ရာရသွားခဲ့ပါတယ်။တော်တော်များများရဲ့ဒဏ်ရာဟာလည်းပြင်းထန်ပါတယ်။ရှေခါပူအမျိုးကဘုံကွဲခဲ့တဲ့နေရာမှာသေဆုံးသွားသူတွေအတွက်စူပေါင်းပြုလုပ်တဲ့အာသုဘအခမ်းအနားကိုလူနည်းစုရှီယာထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။ရှီယာမွတ်စလင်မဟုတ်သူတွေလည်းလာရောက်ခဲ့ပါတယ်။ရှေခါပူအမျိုးဟာကရာချီမြို့ရဲ့မြောက်ဖက်မိုင်290ကျော်မှာတည်ရှိပါတယ်။ပါကစ္စတန်နီတာလီဘန်အဖွဲ့ကွဲဂျွန်ဒါလာဆူနီမွတ်စလင်အဖွဲ့ကဘုံခွဲမှုကိုသူတို့လုပ်ခဲ့တာလို့ပြောကြပါတယ်။ပါကစ္စတန်မှာဒီဆူနီနဲ့ရှီယာမွတ်စလင်တွေကြားမှာအကြမ်းဖက်မှုတွေတိုးများလာနေတဲ့အထက်မှာအခုတိုက်ခိုက်မှုဟာနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုဖြစ်ပါတယ်။ပါကစ္စတန်လူဦးရေရဲ့9ဘုံတစ်ဘုံလောက်ရှိတဲ့ရှီယာတို့ရဲ့ဘာသာရေးအဆောက်အုံတွေအပေါ်ဆူနီအစိုးရတွေကမကြာခဏပြစ်မှတ်ထားတိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတဲ့ရှီယာမွတ်စလင်များနဲ့ချီရှိပါတယ်ရှင်။
ဘယ်လ်ဂျီယမ်မှာအကြမ်းဖက်လုပ်ရပ်တွေနဲ့ပတ်သက်ပြီးတန်တရားနဲ့ဖမ်းဆီးခံထားရတဲ့လူလေးဦးတို့ကိုဆီးရီးယားနိုင်ငံမှာဂျီဟတ်တိုက်ခိုက်ရေးတပ်သားတွေစုဆောင်းမှုစီစဉ်မှုနဲ့တောက်ချန်နေကဆွဲချက်တင်လိုက်ပြီးဖြစ်တယ်လို့ဘယ်လ်ဂျီယမ်အစိုးရရှေ့နေတွေကပြောပါရယ်ဒီလူတွေကိုတော့ဘယ်လ်ဂျီယမ်နဲ့နယ်သာလန်နယ်စပ်လင်းဘခရိုင်တွင်းကနေရာ22နေရာကိုရှာဖွေပြီးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါရယ်ဖမ်းဆီးမှုတွင်မှာတော့လက်နက်ပေါက်ကွဲပစ္စည်းတွေမတွေ့ဘူးလို့လည်းဘယ်လ်ဂျီယမ်သတင်းစာလက်ဆော့ကပြောပါရယ်ဘယ်လ်ဂျီယမ်နိုင်ငံမှာရဲတွေကိုတိုက်ခိုက်ဖို့စီစဉ်ခဲ့တဲ့အကြမ်းဖက်အဖွဲ့တစ်ခုကိုအာဏာပိုင်တို့ဖြိုခွင်းခဲ့ချိန်ဇန်နဝါရီလ15ရက်နေ့ကတည်းကလုံခြုံရေးအစစ်မြေအဖြစ်တက်လှမ်းထားတာဖြစ်ပါရယ်တခြားဖြစ်ထွန်းမှုတစ်ခုကတော့ယမန်အခြေစိုက်အယ်ခိုင်ဒါအဖွဲ့တစ်ခုခေါင်းဆောင်ကပြင်သစ်နိုင်ငံဟာအမေရိကန်ပြည်ထောင်စုကိုကြော်ပြီးအစ္စလာမ်ရဲ့ထိတ်တန့်ရန်သူဖြစ်တယ်လို့တောက်ကြနေကပြောဆိုလိုက်ပါရယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးဖိုင်နယ်မှာကမ္ဘာအဆင့်1 American Serena Williams ကကမ္ဘာအဆင့်2 Russia သူ Maria Sharapova ကို2ပွဲပြန့်နဲ့အနိုင်ရသွားပါတယ်။ Melbourne မြို့မှာဒီကနေ့ကစားတဲ့အမျိုးသမီးဖိုင်နယ်မှာ 6-3 6-6 နဲ့ Serena အနိုင်ရရှိခဲ့တာပါ။ Serena Williams အတွက် Australian Open ကို6ကြိမ်မြောက်အနိုင်ရလိုက်တာဖြစ်တယ်လို့အခုအနိုင်ရလိုက်တဲ့အတွက်သူဟာ Grand Slam ဆုကြီး16ဆုကိုပိုင်ဆိုင်သွားပါပြီ။လက်ရှိအမျိုးသမီးတင်နစ်လောကမှာ Germany က Steffi Graf ကGrand Slam ဆုကြီးပေါင်း22ဆုနဲ့အများဆုံးပိုင်ဆိုင်သူစံချိန်တင်ထားပါရယ်အခုဆိုရင်တော့ Serena Williams ကဒီစံချိန်ကိုချိုးနိုင်ဖို့နောက်ထပ် Grand Slam 3ဆုပဲလိုပါတော့တယ်အရင်တုန်းကဒုတိယနေရာမှာနေရာယူထားတဲ့ Martina Navratilova နဲ့ Chris Evert တို့ကိုကြောတက်ပြီးတော့ Serena ဒုတိယနေရာကိုတော့ရောက်လာခဲ့တာပါသူတို့နှစ်ယောက်လုံးလည်းဒီကနေ့ပွဲကိုလာရောက်အားပေးခဲ့ကြပါတယ်ဒီကနေ့ Final မှာတွေ့ကြတဲ့ Serena နဲ့ Sharapova တို့အရင်ကစားခဲ့ဘူးတဲ့ပွဲပေါင်း16ပွဲမှာလည်း Serena ကပဲအနိုင်ရခဲ့တာပါAustralian Open Tennis အမျိုးသားဖိုင်နယ်ကိုတော့နက်ဖန်တနင်္ဂနွေနေ့မှာကစားကြမှာဖြစ်တဲ့အတွက်ကမ္ဘာအဆင့်1 Serbia က Novak Djokovic နဲ့အဆင့်6 Scotland က Andy Murray တို့ Australian Grand Slam ဆုကြီးကိုလူကြရမှာဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာဝက်သက်ဗိုင်းရပ်စ်ကူးစက်နေသူဒီဇင်ဘာလတည်းကဆိုရင်တရာကျော်သွားပြီဖြစ်တဲ့အတွက်ကလင်းငယ်တွေကိုဝက်သက်ယောဂါကာကွယ်ဆေးထိုးပေးကြဖို့အတွက်အင်ဂျီရောကမိဘတွေကိုတိုက်တွန်းနေပါတယ်။ခန္ဓာကိုယ်ပေါ်မှာအနည်းဆက်အဆက်အပူတွေထွက်ပြီးဖျားနာတဲ့ဝက်သက်ယောဂါဟာအင်မတန်ကူးစက်လွယ်ပါတယ်။အခုလက်ရှိအမေရိကန်မှာဖြစ်နေတဲ့ကူးစက်မှုတွေအတွက်အသေးပြောက်တော့မရှိသေးပါဘူး။ကလေးတွေကိုဝက်သက်ယောဂါကာကွယ်ဆေးထိုးပေးတဲ့ဆုံးဖြတ်ချက်ကမိဘတွေကချရမှာဖြစ်ပေမဲ့ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေတာကိုမိဘတွေလိုက်နာတင်တယ်လို့အင်ဂျီရောပြောခွင့်ရသူဂျော့ရှာနက်စ်ကတောက်ကြနေကပြောကြားခဲ့ပါတယ်။ဝက်သက်ယောဂါဖြစ်နေကြသူ60ကျော်ကကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ပါတယ်။60နီးပါးရဲ့ကူးစက်မှုဟာ Disneyland ကစားကွင်းကြီးကိုသွားခဲ့သူတွေနဲ့ဆက်ဆံနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတွက်ဆခဲ့ကြပါတယ်။တခြားပြည်နယ်တွေမှာလည်း Disneyland ကစားကွင်းကြီးနဲ့ဆက်ဆံနေတဲ့ဝက်သက်ယောဂါဖြစ်နေသူ6ယောက်ထက်မနည်းရှိနေပါတယ်။ဝက်သက်ပချစ်ရောင်နာနဲ့ဂျာမန်ဝက်သက်ယောဂါကာကွယ်ဆေးကဝက်သက်ယောဂါဖြစ်ပွားမှုကနေ69ရာခိုင်နှုန်းကာကွယ်ပေးနိုင်တယ်လို့အမေရိကန်ယောဂါကာကွယ်ရေးထိန်းချုပ်ရေးဌာနကပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်ကအများအပြားအပါအဝင်အမေရိကန်ကမိဘအတော်များများဟာသူတို့ရဲ့ကလေးတွေကိုကာကွယ်ဆေးထိုးမပေးကြပါဘူးဆေးထိုးပေးလိုက်ရင်ဘေးတဲ့ဆိုးကျိုးတွေရှိနိုင်တယ်လို့မိဘတွေကစိုးရိမ်နေကြတာဖြစ်ပါရယ်ရှင်
အကျွေးပြီးနေတဲ့ Greek နိုင်ငံတွေ February လမှာအကျွေးသစ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကို Greek လဝိုင်းရင်အစိုးရသစ်ကပယ်ချလိုက်ပြီးတော့ Greek နိုင်ငံအနေနဲ့အကျွေးရှင် EU ဥရောပသမဂ္ဂနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တာဝန်ရှိသူတွေနဲ့အကျွေးယူမှုဆိုင်ရာသတ်မှတ်ချက်တွေကိုညှိနှိုင်းမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်Greek စီးပွားရေးကိုကြားခံပေးဖို့ငွေထုတ်ချေးထားတဲ့သုံးပွင့်ဆိုင် Trigger လို့အတူကောက်ခေါ်နေတဲ့ EU ဥရောပသမဂ္ဂဥရောပဗဟိုဘဏ်နဲ့ IMF အဖွဲ့အစည်းတွေနဲ့လက်ရှိအကျွေးတွေဆက်ပေးထားဖို့ကိစ္စညှိနှိုင်းဖို့ရည်ရွယ်ချက်မရှိဘူးလို့ Greek ဘဏ္ဍာရေးဝန်ကြီး Yannis Varoufakis ကပြောကြားခဲ့ပါတယ်2010ပြည့်နှစ်တုန်းက Greek နိုင်ငံဒေဝါလီခံရမဲ့ဘေးကလွတ်ဖို့အတွက်သုံးပွင့်ဆိုင် Trigger ကဒေါ်လာဘီလီယံ200ကျော်ထုတ်ချီးပေးခဲ့ပြီးတော့အပြန်အလှန်အားဖြင့် Greek အစိုးရကအကြီးအကျယ်အသုံးစရိတ်တွေဖျက်တောက်ပါမယ်လို့သဘောတူထားရတာဖြစ်ပါရဲ့ရှင်
2008ခုနှစ်တုန်းကဒမက်စကန်မြို့တော်က Hezbollah အကြီးအကဲတပ်မှုတဦးကိုတပ်ဖြတ်ဖို့အတွက်အမေရိကန်နဲ့အစ္စရေးထောက်လှမ်းရေးအဖွဲ့တွေအတူတကွလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ထိပ်တန်းသတင်းစာရေးတစ်စောင်ကဖော်ပြလိုက်ပါတယ် Hezbollah အဖွဲ့ရဲ့နိုင်ငံတကာတိုက်ခိုက်ရေးအကြီးအကဲအမက်မော်နီယက်ကိုအခြေရခံပြီးတပ်ဖို့အတွက်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီနဲ့အစ္စရေးရဲ့မော့ဆက်တို့ပူးပေါင်းလှုပ်ဆောင်ခဲ့ကြတယ်လို့အမည်မဖော်တဲ့ထောက်လှမ်းရေးအရာရှိတဦးကိုကိုကာပီ Washington Post သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်ရှင်
Direct from Washington, the voice of America,
VOA. စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့မသိငိထိုက်တို့ကကြီးညာပေးခဲ့တာပါ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအရင်ဆုံးပြည်တွင်းသတင်းတွေကိုတင်ပြပေးပါမယ်။အမျိုးသားပညာရေးဥပဒေကိုစံကျင်ကောက်ွက်တဲ့အနေနဲ့ရန်ကုန်ကိုချစ်တဲ့လမ်းလျှောက်ဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားပင်မလမ်းကြောင်းဟာခုဆိုရင်မန္တလေးတိုင်းကနေမကွေးတိုင်းထက်ကိုဝင်ရောက်ချစ်တဲ့သွားကြပါပြီ။မကွေးမျိုးအာနာပိုင်တွေဖက်ကပုံမှန်16နှစ်ဖြစ်အားပေးတားမြစ်တာမျိုးလုပ်ပေးမယ်ကျောင်းသားတပိတ်ချီတက်ပွဲရှေ့ဆက်ခဲ့ကြတယ်လို့တပိတ်ခေါင်းဆောင်ကျောင်းသားတွေကဆိုပါတယ်မြန်မာနိုင်ငံအဝမ်းခရိုင်အသီးသီးကကျောင်းသားတွေကရခိုင်လမ်းကြောင်း ARE လမ်းကြောင်းတွေကနေရန်ကုန်ကိုချီတက်လာနေကြပါတယ်ပညာရေးစန့်ကျင်တပိတ်မောက်ချီတက်လမ်းလျှောက်နေကြတဲ့ကျောင်းသားတပိတ်အခြေအနေအသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်
ခရီးရှည်လမ်းလျှောက်ချီတက်ဆန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားတွေဟာဇန်နဝါရီလ30ရက်နေ့တရက်တာတပိတ်နားပြီးတဲ့နောက်အခုဇန်နဝါရီလ31ရက်နေ့စနေနေ့မနက်ပိုင်းကနေစလို့ဆက်ပြီးတော့ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြတာအခုဆိုရင်မန္တလေးတိုင်းကိုကျော်လွန်လို့မကွေးတိုင်းနဲ့ရောက်သွားပြီဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ရန်ကုန်တက္ကသိုလ်စင်ရတုခန်းမမှာ၄ပွင့်ဆိုင်ဆွေးနွေးပွဲကျင်းပမဲ့အချိန်တရက်ကိုတော့တပိတ်ခိတရနာထားမှာဖြစ်ပြီးအစည်းအဝေးရလက်ပေါ်မှာမူတည်ပြီးတော့ကျောင်းသားတပိတ်ကိုဆက်လက်ဆောင်ရွက်လှုပ်ရှားမှာဖြစ်တယ်လို့တပိတ်မောက်ဦးဆောင်လမ်းလျှောက်နေတဲ့ဘာကတာများအဖွဲ့ချုပ်ကကိုမင်းသွေးတစ်ကပြောပါတယ
်ကျွန်တော်ကနေကျွန်တော်မနက်9နာရီထွက်လာကြ။လမ်းမှာကျွန်တော်နားတယ်ဘူးကြောင်မှာနားရီခင်းစားတယ်ပြီးတော့ဒေးစင်ရွာကိုဆက်သွားတယ်လမ်းမှာစားတော့ရွာဆိုစားတော့လမ်းဝဲရောက်နေတယ
်မန္တလေးတိုင်းကနေအထွတ်မကွေးတိုင်းနဲ့အဝင်မှာတော့မကွေးတိုင်းအာနာပိုင်နေဘက်ကတပိတ်မောက်ကျောင်းသားတွေကိုဟန့်တားပြီးတော့ပုံမှန်18ငိမ့်ချန်းစွာစုဝေးခွင့်နဲ့စီတန်းလှဲ့လှဲ့ခွင့်ဆိုင်ရာဥပဒေအရခွင့်ပြုမိန့်ယူပါဆိုပြီးဖိအားပေးတာမျိုးတွေချုပ်ခဲ့ရပေမဲ့တပိတ်မောက်ကျောင်းသားတွေဘက်ကခရီးဆက်ခဲ့ကြတယ်လို့ဘာကသာများအဖွဲ့ချုပ်ကပြောပါတယ်။မန
္တလေးတိုင်းကနေဒီမှာမကွေးတိုင်းဝင်လာတယ်။အဲ့ဒီတိုင်းမိတ်ဆိုင်မှုအကျော်ရင်းသားမှာပဲဆက်လိုက်တာဆောင်းနေမကွေးတိုင်းမှာပြီးတော့ကျွန်တော်ဥပဒေချင်းနဲ့ပြန်မှုစာလာဆက်ကြတယ်။ကျွန်တော်ကဒီဘက်ကလာတာမျိုးကိုစော်ဆက်လာခဲ့တာကျွန်တော်နေရင်းမှာသမီးရင်းစားကြရတာရှိပါလေ။ဘုံဘုံရှိရနေတာဒါလေ။ဒါမှမဟုတ်ကျွန်တော်ကအထွက်လာဘူး။အမျိုးနေတိုင်းကိုတိုင်းချုံနဲ့ပြီးစော်တဲ့နေရာမှာကျွန်တော်အထက်ကဘောလို့
အခုဆိုရင်တော့မကွေးတိုင်း6မြို့နယ်တဲကအတော်ကဓမ္မဗိမာန်ကျောင်းမှာနားနေကြတယ်လို့သိရပါတယ်။တပြိုင်နက်တည်းမှာပဲ AOR တိုင်းဘက်ကတက္ကသိုလ်ကျောင်းပေါင်းဆောင်ကကျောင်းသားတွေကလည်းခြိတက်ဆန္ဒပြနေကြပါတယ်။ရန်ကုန်အထူးခြိတက်ဖို့ကတော့ February 1ရက်နေ့အစည်းအဝေးရလက်ပေါ်မူတည်ပြီးကျောင်းသားတွေကဆုံးဖြတ်မှာဖြစ်တယ်လို့ AOR တိုင်းသပိတ်မောက်ကျောင်းသားခေါင်းဆောင်ကိုအောင်ခန့်စော်ကပြောပါတယ်။
ဒီ30ရက်နေ့စာထွက်တဲ့ AR တပိတ်စကြောင်းမှာမူဝင်ကျောင်းသားတွေလည်းပါပါတယ်။တခြားဟင်းသနာကျောင်းသားတွေလည်းပါတော့တခုံတက္ကသိုလ်ကကျောင်းသားတွေလည်းပါတယ်။နောက်ဝီနီမညာတက္ကသိုလ်ကကျောင်းသားတွေလည်းပါတယ်တော့ဒီတရက်နေ့ဆုံးဖြတ်ချက်ကနေနောက်ပိုင်းဆွေးနွေးပွဲရတော့ဒါတရက်နေ့ဆိုတာတရက်ထဲနဲ့တော့ပြီးမှာမဟုတ်ဘူးလေ။နောက်ပိုင်းကျွန်တော်အကောင့်တော့ကိုဆောင်ပြီးတော့တကယ်ဟိုအတွက်တကယ်ကောင်းမွန်တဲ့ဒီမိုကရေစီပညာရေးတခုရလမျိုးကျွန်တော်ဖြစ်စေချင်ပါတယ်။အဲ့လိုမျိုးဖြစ်ဖို့လည်းကျွန်တော်အကောင့်ဘက်ကနေဆွေးနွေးရဆိုရင်ကျွန်တော်လည်းအများအားပေးနေမှာပါဒီဆွေးနွေးပွဲကို။တကယ်လို့အဲ့လိုမျိုးနဲ့တွေ့ဖယ်တဲ့ကိစ္စမျိုးဆိုရင်တော့ကျွန်တော်တို့ကဒီ ARV စကြောင်းအနေနဲ့ရောကျွန်တော်တို့ဒီကျောင်းသားတွေအနေနဲ့ပါဒါကိုကျွန်တော်ဆက်လက်တိုက်ပွဲဝင်တော့မှာဖြစ်ပါဟုတ
်ရခိုင်ပြည်နယ်ဘက်ကလည်းတက္ကသိုလ်ကျောင်းသားတွေကရန်ကုန်အထိချီတက်လမ်းလျှောက်ဆန္ဒပြနေကြပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်တက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ်တို့ကကျောင်းသားတွေကဥဆောင်ပြီးတော့မန္တလေးကနေရန်ကုန်အထိလမ်းလျှောက်ချီတက်ဆန္ဒပြနေကြတာပါလမ်းခရီးတစ်လျှောက်ဒေသခံပြည်သူတွေဘက်ကလည်းတခဲနဲ့ထောက်ခံအားပေးကြပြီးနေကန်ကျောင်းသားလူငယ်တွေကလည်းအင်အားဖြည့်ပူးပေါင်းဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာတပိတ်စခန်းဖွင့်လှစ်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးတောင်းဆိုတိုက်ပွဲဝင်သွားမှာဖြစ်တယ်လို့တပိတ်မောက်ကျောင်းသားတွေကပြောပါတယ်ရှင်
မဆူမမရှင်တောတာရှင်များရှင်မြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်တပ်တွေမကြာခဏတိုက်ပွဲဖြစ်လေရှိတဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကရွာတရွာမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုအသက်၈နှစ်အရွယ်ကလေးတဦးကတွေ့ရှိရနိုင်စော်ကစားကြတဲ့အတွက်ပေါက်ကွဲမှုဖြစ်ပြီးကလေး၂ဦးသေဆုံးခဲ့ပါရယ်။ဒါအပြင်ကလေး၆ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေကြောင့်ဖအံနဲ့ကော့ကရိတ်ဆေးရုံတွေမှာဆေးကုသခံနေရပါရယ်။အကြောင်းဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်း6မှအေးမှာကသတင်းပေးပို့ထားပါရယ်။
မြန်မာဆိုရတက်တည်နဲ့ကရင်လက်နက်ကင်တက်တည်အဖြစ်ခက်ရစေးလှုပ်ထားပြီးမဲ့ကော့ဂရိတ်မြို့နယ်ထဲမှာတော့မကြာခဏဆိုသလိုလက်တယ်မပေါ်တဲ့ပြစ်ခတ်မှုတွေရှိနေတာပါ။တောက်ကြနေကတော့ကော့ဂရိတ်မြို့နယ်ရွာတစ်ကုန်းရွာနဲ့အန်ကလော်ရွာကကလေးငယ်တွေဟာနှစ်ဖက်လက်နက်ကင်တွေအသုံးပြုလေးရှိတဲ့40မမဘုံဒီဟောင်းတလုံးကိုစော့ကစားရကနေပောက်ကွဲပြီးနှစ်ဦးသေဆုံးက6ဦးဒဏ်ရာရရှိခဲ့ကြောင်းရွာတစ်ကောရွာကဒေသခံတဦးကပြောပြပါတယ်
။မရဖြစ်ဖြစ်ချင်းစီပါနဲ့နောက်တရားစီကိုရောက်မှတ်စီပါတယ်။ဘာလို့အောင်ရှိရ
သောကစားခဲ့တဲ့အသက်7နှစ်အရွယ်ကလေးကတော့နေရာမှာပဲပွဲချင်းပြီးတည်ဆုံးခဲ့ရတယ်လို့နောက်တဦးကတော့ဆေးရုံရောက်မှတည်ဆုံးသွားခဲ့တာပါ။ဒီထဲကဝမ်းပိုက်နဲ့လေဘင်းမှာတရားရထားတဲ့ကလေးတဦးကတော့စိုးရိမ်ရတဲ့အတွက်ဖန်ဆေးရုံကိုပို့ပြီးတော့ကုသနေရတယ်လို့ကျန်တဲ့ကလေး9ယောက်ကတော့မျက်နှာနဲ့ခြေလက်တွေမှာဒဏ်ရာရထားတဲ့အတွက်ကော့ဂရိတ်ဆေးရုံမှာပဲကုသနေရပါတယ်။အဲ့ဒီရွာတွေဟာနှစ်ဖက်လက်နက်ကင်တပ်တွေမကြာခဏဝင်ထွက်သွားလာနေတဲ့နေရာတွေဖြစ်ပြီးမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒေသခံတဦးကဆက်ပြောပြပါတယ်
။ဖြစ်ဘူးလေတစ်ခါတစ်ခါလည်းဖြစ်ဘူးလေပေါ့ခဏခဏလည်းဖြစ်တယ်ပေါ့
မပောက်ကွဲသေးတဲ့ဘုံဒီဟောင်းဟာနှစ်ဖက်လက်နက်ကင်တွေအသုံးပြုတဲ့ဘုံဒီဟောင်းဖြစ်ပါတယ်။အဲ့ဒီဒေသမှာကရင်လက်နက်ကင်တွေလည်းစခန်းချထားသလိုမြန်မာစစ်တပ်ဘက်ကလည်းဝင်ထွက်စခန်းချနေတဲ့နေရာတွေဖြစ်တယ်ဆိုပြီးဒေသခံတွေဘက်ကဆိုပါတယ်။အဲ့ဒီနယ်မြေဟာလက်ရှိမှာတော့မတည်ငြိမ်မှုတွေရှိနေတဲ့အကြောင်းလက်ရှိကော်သွေးလေတပ်မတော်မှတာဝန်ယူနေတဲ့ DKBA တပ်မဟောင်းဘုံမူစောသအောင်ကလည်းပြောပါတယ်
။ကွန်မြူနီရွာမှာဆိုလို့ရှိရင်လည်းအကြောင်းပိတ်တယ်ဆံမတွေအိုးဘယ်မှာလဲဘယ်ညနေပိုင်းတော့တောင်းဟိုရင်ဆက်တက်မြေဦးနေသားလေတက်ကအဲ့ဒီမှာဝင်ထွက်လိုက်တာခန်းလေးရှိတယ်ခန်းသီးငယ်လေးပါသူတို့တက်ပြီးအဲ့ဒီမှာလာစုတယ်လေစုပြီးအဲ့ဒီကနေပြီးတော့လက်ရှိဟိုပြင်ဆင်ပြီးထွက်နေပြီပေါ့လက်ရှိနေသားတော့နော်လက်ဟိုကျွန်တော်တို့စီးထဲမှာဒီလိုရောက်ရှိလာမယ်ဆိုလို့ရှိရင်တော့ဒါပြစ်ခတ်မှုနေသားရှိတယ်ပေါ့ကျွန်တော်တို့ခုခံကာကွယ်ပို့လေမိမိကိုမိမိဟိုကာကွယ်ရေးနေသားတော့ပြင်ဆင်တာပေါ့ကျွန်တော်တို့နော
်ပြီးခဲ့တဲ့အော်တိုဘာလ17ရက်နေ့တုန်းကလည်းကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကားရနားတဲ့နေရာတစ်ခုမှာလက်နက်ကြီးကြီးစံနေကြခဲ့တာပါလက်နက်ကြီးကြီးထိမှန်ပြီးခီးသည်3ဦးဟာနေရာမှာပဲတေဆုံးခဲ့တယ်လို့နောက်တဦးကတော့ဖေးုံမှာပဲတေဆုံးခဲ့ပါတယ်အဲ့ဒီတုန်းကတော့ဒဏ်ရာရသူ12ဦးခန့်ရှိခဲ့ပါတယ်ဒီဖြစ်ခတ်မှုကလည်းလက်သက်မပေါ်ခဲ့ပါဘူးကရင်ပြည်နယ်တွင်းမှာတော့နှစ်ပေါင်း60ကျော်ပြည်တွင်းစစ်အတွင်းမှာနှစ်ဖက်အုံပြုတဲ့မြေမြုပ်မိုင်းတွေရှိနေသေးတဲ့အတွက်ရွာသားတွေနဲ့အိမ်မွေးတရိတ်ဆန်တွေတေဆုံးမှုတွေခြေထောက်ပြတ်မှုတွေလည်းရှိနေတာပါအခုလိုမျိုးကရင်ပြည်နယ်တွင်းမှာကျေးရွာတွေအနီးမှာမပေါက်ကွဲသေးတဲ့ဘုံလက်ပြန်နေကြောင်းလဲအရွယ်မရောက်သေးတဲ့ကလေးတွေစော့ကစားရင်းထိခိုက်ဒဏ်ရာရမှုတွေလည်းမကြာခဏရှိနေပါတယ်အခုဖြစ်ရမှာတော့အသက်6နှစ်7နှစ်10နှစ်အရွယ်ကလေးတွေတေဆုံးဒဏ်ရာရကြတာဖြစ်ပါတယ်ရှင်
မအေးမပါရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger ပြောသမျှစီစဉ်မှာကိုသားညိုဦးကအကူအညီတင်ဆက်ချပါတယ်ရှင်
ပြညာကိုဘယ်လိုကောင်းကောင်းအသုံးချလို့ရတယ်ဆိုတာလူတွေသိသွားတဲ့ဟာအစ်စ်စ်တွေတီထွင်နေကြတာအဆန်းကြီးပဲ
အဲ့ဒါတော့မပြောနဲ့ဗျတနည်းတနည်းသတင်းတွေထဲမှာတွေ့နေရတဲ့နှီးပညာသစ်တွေတောင်မှမနေနားလဲအောင်လို့လိုက်ယူနေရတာဒါနဲ့ဘယ်အဆန်းထွင်တာတွေတွေ့လို့လဲဗ
ျ Las Vegas မြို့မှာနှစ်တိုင်းလုပ်တဲ့ဒီ International CES ပြပွဲသိတယ်မလား Electronic ပစ္စည်းထုတ်တဲ့ကုမ္ပဏီတွေကားကုမ္ပဏီကြီးတွေနှီးပညာကုမ္ပဏီတွေနောက်ဒီစမ်းသစ်မှုမျိုးစုံထွင်နေကြတဲ့ကုမ္ပဏီမျိုးစုံကသူတို့ဈေးကွက်တင်ခြင်းတဲ့ပစ္စည်းသစ်တွေကိုလာပြီးတော့ပွဲထုတ်ပြကြတဲ့လူသုံး electronic ပစ္စည်းများပြပွဲဆိုတော့နောက်ဆုံးထွင်ထားသမျှကိုအပြိုင်လာပြီးပြကြတာမှအဆုံပဲ
ပြီးခဲ့တဲ့နှစ်တုန်းကတော့လူတွေရဲ့ကိုယ်မှာဝတ်ဆင်နိုင်မဲ့နှီးပညာပစ္စည်းစမ်းတွေကိုကုမ္ပဏီတော်များများကပွဲထုတ်ခဲ့ကြတာမှတ်မိတယ်ဗ
ျဒီနှစ်2015 CES ပြပွဲကတော့စမ်းချိန်တင်အောင်ကိုပြကန်းပေါင်း3,600ကျော်လာပြကြတယ်ဆိုတော့တီထွင်မှုတွေကတော့အမျိုးစုံပဲသေးကြတာကတော့ဒီနေ့တနေ့လူတွေနေထိုင်လှုပ်ရှားသွားလာအလုံးလုံးနေကြတဲ့နေရာမှာထိတွေ့နေရသမျှအသုံးပြုနေရသမျှပစ္စည်းတွေကိုပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်လို့ပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်အချိန်ကုန်သက်သာအောင်လို့ထွင်လာကြတာကိုတွေ့ရတယ်ရှင်အဲ့လိုမျိုးထွင်တဲ့နေရာမှာလည်းဒီကိုသားညုံပြောသလိုပဲလူတွေအသုံးများတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ချိတ်ဆက်ဆက်သွယ်ပြီးတော့အဆင်ပြေပြေသုံးလို့ရအောင်ပို့ပြီးတော့လှုပ်လာကြတယ်ရှင်
အဲ့ဒါကြောင့် Forbes Magazine ရဲ့ online ဆောင်းပါးမှာအများအယုံဆိုင်အပြောများစရာဖြစ်စီတဲ့တီထွင်မှုတွေကြောင့်ဒီနှစ် CES ပြပွဲကစိတ်လှရှားမှုအထူးထိတ်ကိုရောက်စေတယ်လို့ဆိုထားတယ်ဗျ။ IT လောကမှာရှေ့ပြီးထိတန်းရောက်နေတဲ့ကုမ္ပဏီတော်များများဟာအသစ်ထွက်သမျှပစ္စည်းတိုင်းမှာ wireless ကြိုးမဲ့ဆက်သွယ်စနစ်နဲ့တစ်ခုကိုတစ်ခုချိတ်ဆက်ဆက်သွယ်သုံးနိုင်ရေးကိုအသာပေးလာကြတာတွေ့ရတယ်လို့ရေးပါတယ်။ကိုယ့်ရဲ့အိမ်မှာအပူအေးပေးတဲ့ဆက်ကစလို့ကိုယ်စီးနေတဲ့မော်တော်ကားအထိနေ့စဉ်သုံးပစ္စည်းတိုင်းကိုကြိုးမဲ့ချိတ်ဆက်သုံးလို့ရအောင်လုပ်နေကြပါပြီတဲ့။
အဓိကတော့အခုခေတ်မှာဒီလူတိုင်းနှိပါတုံးနေကြတဲ့ smart လက်ကင်ဖုန်းတွေကနေပြီးတော့အိမ်တကာအဖွင့်ဖိတ်လောက်တာကအစမော်တော်ကားဆက်နိုးတာအဆုံးလုံနိုင်အောင်တီထွင်နေကြတာပါဒီ UK ထုတ် Telegraph သတင်းစာကြီးရဲ့ IT ဆောင်းပါးကတော့ဒီနှစ် CES ပြပွဲမှာအဓိကလွှမ်းမိုးနေတဲ့ကိစ္စက smart home တွေဖြစ်ပါတယ်တဲ့ဖုံးစုပ်ဆက်အဝိရှော်ဆက်စတဲ့တအိမ်လုံးမှာသုံးသမျှပစ္စည်းတွေကိုကျိုးမဲ့ဆက်သွယ်စနစ်နဲ့အလိုလျောက်ထိန်းချုပ်လို့ရတဲ့ဒီခေတ်ရှည်ပြေးအိမ်တွေဖြစ်နေအောင်ဘလို့လုပ်နိုင်မယ်ဆိုတာအဓိကပွဲထုတ်အသားပေးခဲ့ကြတယ်လို့ Telegraph သတင်းစာဆောင်းပါးကဆိုပါတယ်
အိမ်ထဲကိုလူဝင်လာတာနဲ့အဝတ်လျှော်စဲအတန်ကအလူလူတိုးသွားနိုင်တယ်အဝတ်တွေလျှော်နေတာဘယ်အခြေအနေရှိပြီလဲဆိုတာကိုကိုယ့်ရဲ့လက်ကင်ဖုန်းကနေသိရမယ်အိတ်ရှိတကားဖွင့်နေဆိုတာသိတာနဲ့အပူအေးပိစက်ကအလူလျှောက်ပွင့်သွားမယ်အပင်တွေကိုအလူလျှောက်ရေပေးနိုင်တဲ့ပန်းအုပ်ဆိုရင်လေဦးထဲကရေစုထိုင်းမှုအပင်အားတိုးစေးပမာဏနေအောင်နဲ့အပူချင်းအတိုင်းတာအားလုံးကိုအလူလျှောက်တွတ်ချက်ပြီးတော့လူတလောက်ရေပေးနိုင်အောင်လုပ်ထားတာဗျ
ကိုမဝစ်ထားတဲ့ကိုယ့်ရဲ့ကျန်းမာရေးအတွက်စောင့်ကြည့်သတိပေးနိုင်တဲ့ပစ္စည်းတွေမနစ်ကပွဲမှာတော်တော်လေးပွဲထုတ်ခဲ့ကြတာမှတ်မိတယ်မလားဒီနှစ်လည်းအဲ့လိုပစ္စည်းစန်းတွေထပ်ပြီးတော့တွေ့ရပါသေးတယ်ဒီလမ်းလျှောက်နေရင်ပြေးနေရင်နဲ့ခြေထောက်ရဲ့ဖိအားကိုတွက်ချက်ပြီးတော့မှဘလို့ပုံစံမျိုးနဲ့ပြေးရင်ကိုယ့်ခြေထောက်အတွက်ကောင်းတယ်ဆိုတာကိုတွက်ချက်ပေးနိုင်တဲ့ခြေစွပ်တို့ကိုယ့်ခါရဲ့အချင်းအကျယ်ကိုအလိုလျောက်သိပြီးတော့အလျှော့အတင်းလုပ်ပေးမယ်ကပတ်တို့လိုမျိုးထူးခြားတဲ့တီထွင်မှုအသစ်တွေကိုလည်းတွေ့ရပါတယ်
နောက်ဒီ Telegraph ဆောင်းပါးထဲမှာထူးခြားခြားပြောထားသလိုပဲအစ်စ်ထွက်ဖို့ရှိတဲ့မော်တော်ကားတွေထဲမှာ Mercedes ရဲ့ဓာတ်ဆီနဲ့ရောဓာတ်အားနဲ့ပါသုံးလို့ရတဲ့မော်တော်ကားကတော့စမ်းနေဗျတကားလုံးပတ်လည်မှာ sensor နဲ့ 3D သုံးပတ်မြင်ကင်မရာတွေတက်ထားပြီးတော့လူမောင်းစရာမလိုပဲနဲ့ဆက်ကလူလူမောင်းပြီးနိုင်အောင်လုပ်ထားတာဗျယင်မောင်းမလိုဘူးဆိုတော့ကားတွေအပြန်ဆိုင်ထွင်နေကြတဲ့ထဲမှာ Mercedes အစ်စ်ထွက်မဲ့ဒီကားကတော့အမြင်လဲလှတယ်ဗျ Ford နဲ့ Audi ကလည်းသူ့ရဲ့အလိုလျောက်မောင်းတဲ့ကားတွေကိုစမ်းသပ်ပြခဲ့ကြတယ်LG နဲ့ Samsung ကတော့ through your smart လက်ကင်ဖုန်းတွေနဲ့ကားကိုထိန်းချုပ်မောင်းလို့ရနိုင်တယ်ဆိုတာကိုမောင်းပြခဲ့ကြတယ်ဗ
ျ CES ပြပွဲမှာပြတဲ့ပစ္စည်းတွေကိုကြည့်လို့ရှိရင်ပိုသေးကြတာတခုကတော့အနာဂတ်မှာအလုံးဟာကျိုးမဲ့ဖြစ်ကုန်ပြီဥပမာအိမ်မှာတခြင်းနားထောင်နိုင်ဖို့ကအစားဘာဝါယာကျိုးမှမလို့တော့ဘူးအရင်တော့ဆိုရင်ဒီကက်ဆက်နဲ့ speaker နဲ့ကိုကျိုးတွေနဲ့ဆင်ရတယ်မလားအခုကတော့အိမ်မှာအခန်းပင်အခန်းမဲ့ရှိရှိအခန်းတိုင်းမှာရှိနေတဲ့ speaker တွေကိုတခြင်းဖွင့်ဆက် player နဲ့ကျိုးမဲ့လှမ်းချိတ်ပြီးတော့ဖွင့်လို့ရအောင်ကျိုးမဲ့ speaker တွေပို့ပြီးတော့ထွင်လာကြပါပြီ
အခုကျွန်တော်တို့နားထောင်နေကြတဲ့သချင်းသံတွေထက်အများကြီးပိုကောင်းမယ်လို့ဆိုတဲ့ high resolution အသံတွေကြည်ပြမြန်ဖြစ်လာဖို့လေ CS ပြပွဲမှာကြိုးစားနေတာတွေ့ရတယ်ဆိုတာကို CNET website ကထောက်ပြပါတယ်များသောအားဖြင့်အခုနားထောင်နေကြတဲ့သချင်းတွေက MP3 ဒါမှမဟုတ် AAC format ပုံစံနဲ့တွင်ထားတဲ့သချင်းသံတွေပါ high res သချင်းသံဆိုရင်တော့အသံသွင်းတဲ့ bit rate နှုန်းကပိုမြင့်တဲ့အတွက်ကိုယ့်ရှေ့မှာစုံနေတီးနေတယ်လို့မျိုးအသံကိုကြားရမှာတဲ့Sony ကုမ္ပဏီကတော့ဒီ high resolution အသံအတွက်ကို CES ပြပွဲမှာတော်တော်ကိုတွန်းတက်တိုက်ကြော်ညာနေတဲ့ဆိုပဲဗ
ျ Las Vegas မှာနှစ်တိုင်းလုပ်တဲ့ CES ပြပွဲကတော့အသစ်ပေါ်လာမဲ့ပစ္စည်းစန်းမျိုးစုံကိုလာပြကြတဲ့ပွဲဖြစ်တယ်လို့ထူးထူးခြားခြားထွင်ထားတာတွေကိုလာပွဲထုတ်ကြတဲ့ပွဲဆိုတော့ဒီမှာတွေ့ရသမျှပစ္စည်းတိုင်းရဈေးကွက်ထဲကိုဝင်လာလိမ့်မယ်လို့တော့သတ်မှတ်လို့မရနိုင်ပါဘူးဒါမဲ့စောစောကပြောသလိုပဲဒီအလိုအလျောက်လုံနိုင်တဲ့ဆက်တွေကိုယ့်ရဲ့ကျန်းမာရေးတိုးတက်ဖို့အထောက်အကူဖြစ်စေမဲ့ပစ္စည်းတွေရင်မမလိုတဲ့ကားတွေကျိုးမဲ့ချိတ်ဆက်အသုံးပြုနိုင်မဲ့ပစ္စည်းတွေ 3D printer တွေ game တွေစတဲ့အစုံအစုံကိုပြတာတဲ့ပွဲဖြစ်တာမို့ IT နဲ့နည်းပညာသစ်တွေကိုစိတ်ဝင်စားသူတွေတည်းမကဘဲနိုင်ငံဆောင်ကအစိုးရဘက်တာဝန်ရှိသူတွေကလည်းလာကြည့်ကြရတဲ့ပွဲဖြစ်ပါတယ်
တဘောပေါ်ရင်ထင်းသိမ်းတာကဆလို့လေယာဆိုင်ပြူးရေးကနေတည်ယူပို့ဆောင်ရေးကျမ်းမာရေးစိတ်ချလူမျိုးရေးပိုင်းတွေအထိကမ္ဘာနိုင်ငံတိုင်းနဲ့ဆိုင်တဲ့ကိစ္စတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့တီထွင်မှုတွေပေါ်လာပြီးဆိုတာကိုပြကန်းကိုလာကြသူတိုင်းသဘောပေါက်စေခဲ့တယ်လို့ CS ပြပွဲကိုစီစဉ်တဲ့ CEA လူ3 Electronic ပစ္စည်းများဆိုင်ရာအဖွဲ့အစည်းရဲ့အကြီးအကဲ Gary Shapiro ကပြောပါတယ်
CEA ရဲ့မဟာဗျူဟာဆိုင်ရာတာဝန်ရှိသူကလည်းကမ္ဘာကြီးရင်ဆိုင်တွဲကြုံနေရတဲ့စိန်ခေါ်မှုတွေကိုနည်းပညာဖန်တီးမှုသစ်တွေနဲ့ဖြည့်ရှင်းတဲ့အခါမှာပို့ပြီးတော့မှထိရောက်နေတာတွေ့ရတယ်လို့ဆိုပါတယ်နှစ်စဉ်ဒီ January လဆန်းပိုင်းကျရင် Las Vegas မြို့မှာလုပ်တဲ့ CES ပွဲကို၈နှစ် January လ6ရက်နေ့ကနေ9ရက်နေ့အထိကျင်းပအောင်မှာပါဒီ၈နှစ်အထိမဆောက်နိုင်တော့ဘူးဆိုရင်တော့အာရှ CES ပြပွဲကိုမေလ25ရက်နေ့ကနေပြီးတော့28ရက်နေ့အထိတရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပမှာဖို့တွားကြည့်နိုင်ပါတယ်ရှင်
မဆုမြတ်မွန်စူးစီးတင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ခဲ့ရတာပါခုတခါမညညလွင်တင်ဆက်တဲ့ဒီတစ်ပတ်ရဲ့မတူတာလေးတွေစီစဉ်မှာဗာအကြောင်းတင်ပြထားသလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာအမျိုးသမီးတွေတော်တော်များများဟာခုဆိုရင်မြမရိုးရာထမိန်ကွင်းတွေအစားစကတ်တွေဘောင်းမီတွေဝစ်စားလာကြပါပြီဒီလိုထမိန်တွေနေရာမှာစကတ်တွေဘောင်းမီတွေဝစ်လာတာနဲ့ပတ်သက်လို့မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင် မြန်မာနိုင်ငံရဲ့ရန်ကုန်မြို့လိုမြို့ပြတွေမှာကြီးလိုက်မယ်ဆိုရင်အမျိုးသမီးကြီးငယ်မရွေးတော်တော်များများဟာအရင်ခေတ်တွေကလိုထမိန်ကွင်းတွေမဝေးကြတော့ပဲစကတ်အရှိပုံစံပတ်ထမိန်တွေနောက်ကွဲထမိန်တွေဂါဝင်နဲ့စကတ်အတူအရှိတွေဘောင်းမီအတူအရှိတွေဝစ်စားလာတာကိုတွေ့မြင်လာကြရပါတယ်2000ခုနှစ်တွေနောက်ပိုင်းခေတ်ရေးစီးကြောင်းအပြောင်းလဲနဲ့အညီလူငယ်မိန်းကလေးတွေနဲ့အမျိုးသမီးတွေကြားမှာဒီလိုဝစ်စားစင်ရင်မှုတွေကိုတိတိတသားမြင်လာရတယ်လို့လည်းပြောနိုင်ပါတယ်ဒါအပြင်မြန်မာပြည်ထဲကိုကိုရီးယားဇာလံတွဲတွေနဲ့ K-pop တချင်တွေဝင်ရောက်ခေတ်စားလာပြီးတဲ့နောက်အဲ့ဒီဖျော်ဖြေတင်ဆက်မှုတွေကတဆင့်အမျိုးသမီးတွေကြားမှာထမိန်အစားစကတ်တွေဘောင်းမီတွေဝတ်တက်တလီပိုပြီးဖြစ်လာခဲ့တာပါအထူးသဖြင့်တော့လူငယ်ပိုင်းနဲ့လူလတ်ပိုင်းအမျိုးသမီးတွေမှာဒီလိုစကတ်တူနဲ့ဘောင်းမီတွေဝတ်ဆင်တာအများဆုံးတွေ့နိုင်ပြီးလူကြီးပိုင်းအမျိုးသမီးတို့လည်းထမိန်ကွင်းအစားစကတ်ရှည်နဲ့ဘောင်းမီရှည်တွေဝတ်ဆင်လာတာကိုတွေ့ရပါတယ်မြမရိုးရာကွင်းထမိန်တွေဝစ်ဆင်မှုတော်တော်များများကိုတော့မြမနိုင်ငံရဲ့မြို့ငယ်ရွာငယ်လေးတွေလောက်နဲ့မြို့ကြီးတွေရဲ့စင်ကြေဖုံးနေရာတွေမှာနေထိုင်သူအမျိုးသမီးတွေလောက်မှာပဲတွေ့နိုင်မှာတော့တယ်။ဒါပေမဲ့လည်းအစိုးရယုံတွေ၊ကျောင်းတွေနဲ့တချို့ပုဂ္ဂလိကကုမ္ပဏီတွေမှာလည်းစီကံအရာကွင်းထမိန်မဲ့ဝစ်ဆင်မှုတွေတော့ရှိနေပါသေးတယ်။ဒီလိုမြမနိုင်ငံကအမျိုးသမီးတွေမြမရိုးရာဝစ်ဆင်မှုမဟုတ်တဲ့စကတ်တွေ၊ဘောင်းမီတွေဝစ်ဆင်လာမှုအပေါ်မတူညီတဲ့သဘောထားတွေကတော့
ကျွန်တော်ကတော့အားယူတိတ်မကြိုက်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဂျာကြီးကမြမရင်ချင်းမှုလည်းထိကြတယ်။နောက်ပြီးတော့ဘာပေါ့ဒီအရင်ခေတ်ဆန်ဝိုင်းလည်းကျွန်တော်မျက်စီထဲမှာတော့ပုံစံတိတ်မဝင်ဘူးတောင်းမတဲ့တော့ဘူး။မြမဆန်ဆန်လေးဝတ်ထားရင်တော့ကြည့်လို့ကောင်းတယ်။နောက်ပြီးဒီအရင်ဟိုခေတ်ဆန်ဝါးတဲ့ခါကျရင်သူကဟိုဒီအရင်ဆက်စီဆန်ဝိုင်းပေါ့နော်။အဲကြောင့်ဟိုရာဇဝမှုကိုဖိတ်ခေါ်ရတယ်ကြားတယ်။အဲကြောင့်ကျွန်တော်အဲ့တော့စကတ်ရန်ဟိုယူပုံမှန်ဝတ်တာလည်းမပြောလို့ဘောနော်ဖီးဆိုင်ဆိုတော့ပြောလို့အရင်လမ်းပြန်ဝိုင်းတော့မဆိုင်ပါဘူ
းအန်ဒီကတော့အရင်သဘောကျပါတယ်နောက်ခုခေတ်လူငယ်တွေဝတ်တာစားတာတွေပေါ့နော်အန်ဒီကအရင်သဘောကျတယ်စိုက်လက်စိုက်ပါတယ်အန်ဒီကနှစ်သက်ပါတယ်ဒါမဲ့အန်ဒီကတော့ပေါ့နော်လူကြီးဆိုတော့မြန်မာဆန်ဆန်မဲ့ဝတ်တတ်တာပေါ့နော်ဒါမဲ့သူငယ်တွေဝတ်တာစားတာအန်ဒီကအရင်သဘောကျပါတယ်တမီးရဲ့
ကျွန်တော်မဆိုင်ဘူးအပြည့်တယ်ဆိုတော့ကျွန်တော်ယောက်ျားလေးကိုယ်တိုင်တော့ပြီးတော့ပစူကအရှိပေါင်းမြတ်ဟောအင်းညာအရှိခွေးကြမင်းကလေးရကဒီလိုတူတူလေးဝတ်တယ်ဆိုဘယ်လိုသိတော့အမပဲစဉ်းစားကြတယ်အဲ့ကြောင့်ကျွန်တော်ကြား
ခင်းနေကြီးလိုက်ပြီးတော့ဝတ်တာတော့သဘောကျပါတယ်ဒါပေမဲ့ပေါ့နော်မြန်မာနိုင်ငံမှာနေရဖြစ်တဲ့အတွက်ကိုမြန်မာနိုင်ငံနဲ့ပေါ့နော်ဟိုမြန်မာနိုင်ငံမှာရှိတဲ့ရိုးရာရင်ချင်းမှုလည်းမပြောင်းပေါ့နော်ဆက်လက်ပပလေးနဲ့ပေါ့ခေတ်ဆန်ဆန်လေးဝတ်မယ်ဆိုရင်တော့သဘောကျပါတယ
်ဟိုမကြိုက်ဘူးလို့တော့လုံးလုံးမဟုတ်ပေါ့နော်တင့်တော်ဝင်ကြိုက်တယ်ပေါ့ရန်ကုန်လို့ညားသွားရင်တော့ရင်ကျေးမှုနဲ့လာဆန်းကျင်တော့ရင်တော့ကြိုက်ဘူ
းထမိန်စကတ်အရှိရောပါဆိုတော့အဲ့လိုသဘောကျပါတယ်ဟိုဒူးပေါ်ဟိုဒူးအပေါ်လောက်ပေါ့အဲ့လိုမျိုးဆိုတော့သဘောမကျဘူးဘယ်ဆိုဟိုသွားလာတဲ့နေရာမှာလည်းမကြင့်ကြဲဘူးထင်လို့ပြောစကတ်တူဝေးရလည်းမလွတ်လပ်ဘူးထင်လို့ပါဟုတ်ကြိုက်ပ
ါဒါပုံမလင်းပြောရင်တော့ကြိုက်တယ်လို့ပြောရမှာပဲဒါလူတယောက်ပေါ်တော့ယောက်ျားလေးယောက်တယောက်အောင်မေး90လောက်ကတော့နှစ်သက်တယ်ပြောကြမှာဘာလို့လဲဆိုတော့အမြင်အနေနဲ့ကြည့်လို့လှတယ်ဟိုလှတဲ့မိန်းကလေးတွေဝတ်သွားတယ်တော်တော်လေးကိုလှတယ်လေဒါကတော့အမြင်အနေနဲ့ကြိုက်တယ်ပြောမှာနောက်တစ်ချက်ကြတော့လေမကြိုက်တဲ့အပိုင်းကြတော့မင်းကလေးတွေအန်တယ်များတယ်လို့ပြောရတယ်။ဒါမင်းကလေးတွေအပိုင်းပေါ့နော်။သူတို့နဲ့အဲ့လိုဝတ်တဲ့အတွက်ဒါတနည်းအားဖြင့်တော့ယောက်ျားလေးတို့သွေးသွေးလှုံ့ဆော်တယ်လို့ပြောရမှာ။အဲ့တော့ယောက်ျားလေးနဲ့စိတ်ကြွရတယ်။အဲမတိတဲ့နေနေသွားမင်းတော့အာရမမှုတော့ဖြစ်မြောက်တာပေါ့နော်
။ဒီလိုစကတ်တူစကတ်ရှည်နဲ့ဘောင်းမီတွေဝတ်ဆင်မှုများလာတာကြောင့်အရင်ကမြန်မာဝတ်ဆောင်နေတာအချုပ်များခဲ့တဲ့အမျိုးသမီးအထည်ချုပ်ဆိုင်တွေမှာလည်းထမိန်ကွင်းချုပ်တာတဲ့စကတ်ပုံစံပတ်ထမိန်တွေဒီကွဲနာကွဲစကတ်ထမိန်တွေပဲအချုပ်များလာကြပါတယ်။အရင်ကမြမရိုးရာအင်ဂျီနဲ့ထမိန်ကွင်းတွေကိုတော့ပွဲလန်းတပြင်သွားမဲ့သူနဲ့အသက်အရွယ်ကြီးသူတွေပဲအချုပ်များတော့တယ်လို့အထည်ချုပ်ဆိုင်တွေကပြောကြပါတယ်။မြို့ပြတွေမှာတော့ဖျားသွားတဲ့သူတွေ၊ဘုန်းကြီးကျောင်းသွားတဲ့သူတွေပါအခုနောက်ပိုင်းထမိန်အစားဘောင်းမီရှည်နဲ့စကတ်ရှည်တွေတော်တော်များများဝင်လာကြတာကိုတွေ့ရပါတယ်။ဖျားတွေမှာတော့နောက်ခွဲစကတ်တူနဲ့ဘောင်းမီတူဝစ်လာတဲ့အမျိုးသမီးတွေကိုဖျားတွေပေါ်တက်ရောက်ခွင့်တားမြစ်ထားပါတယ်
။ခေတ်ရေးစီးကြောင်းနဲ့ပြောင်းလဲလာတာနဲ့အတူ globalization ဆိုတဲ့အတိုင်းကမ္ဘာကြီးရရွာကြီးဖြစ်လာတာကြောင့်နိုင်ငံတနိုင်ငံနဲ့တနိုင်ငံရင်းချင်းမှုတွေကူးပြောင်းလာပြီးအစားအသောက်အနေအထိုင်ဝတ်စားစင်ရင်ပုံတွေတစ်နေ့နဲ့တစ်နေ့ပြောင်းလဲနေတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွန်မညီညီလေးပါ
မညညလွင်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 31ရက်စနေနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီအထိစီစဉ်တွေကို line to meter 24 25 30နဲ့51အပြင် line လာမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနားဆင်နိုင်ကြပါရယ်ခုတော့ဦးကျော်စန္ဒာတင်ဆက်မဲ့တိုက်ရိုက်လေး line အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရယ်ရှင
်မင်္ဂလာပါသောရရှိမြတ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုတကြိမ်ဆွေးနွေးရမယ့်အချိန်ရောက်လာပြီလို့ဆိုရပါလိမ့်မယ်အခုတလောနိုင်ငံတကာလူခွင့်ရေးစောင့်ကြည့်နေတဲ့ Freedom House တို့လို Human Rights Watch တို့လို့အဖွဲ့အစည်းတွေကမြန်မာလူခွင့်ရေးအခြေအနေဟာ2014ခုနှစ်မှာရှော့ကျသွားတယ်ပြန်လည်ကျဆင်းသွားတယ်လို့ဆိုတဲ့အစီရင်ခံစာတွေပေါ်ထွက်လာနေပါတယ်ဒီနေရာမှာကျွန်တော်အလေးနဲ့ထားချင်တာပြန်လဲချော့ကြသွားတယ်ကြာစင်းသွားတယ်ဆိုရင်တစ်ချိန်တော့အခါမြင့်တက်ခဲ့တယ်ဆိုတော့သဘောကိုဒီလူတွေလက်ခံတယ်ဆိုတာကတော့ကျွန်တော်ကောင်းတဲ့ဘက်ကတွေးသင့်တယ်လို့ကျွန်တော်ပုဂ္ဂိုလ်ကြီးအရာယူဆပါတယ်ဆိုတော့ဒီလိုကြာစင်းသွားတာဘာကြောင့်ပြန်ကြာစင်းသွားလဲပြန်လဲမြင့်တက်လာအောင်ဘယ်လိုလုပ်မလဲဆိုတာကိုအဓိကထားဆွေးနွေးမှာဖြစ်ပါတယ်တော်ရရှင်တွေစီရင်သမားပြန်လဲဖြည့်ချားပေးဖို့ကတော့မိဆက်ပေးရာအထူးမလိုအပ်တဲ့ဦးအောင်မျိုးမင်းသူကတော့ Equality မြန်မာအဖွဲ့ရဲ့ဥဆောင်လူခွင့်လှုပ်ရှားသူတူဖြစ်ပါတယ်နောက်သတင်းဂျာနယ်သတင်းတောက်ချုပ်တူဖြစ်တဲ့မတ်ရွှေမုံလည်းပဲဒီသတင်းလောကဖိနှိပ်ခံနေရပြန်လဲဖိနှိပ်ခံနေရတဲ့ဆန်နဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးဖို့အတွက်သူကလည်းဖိတ်ခေါ်ထားပါတယ်တခြားသောရရှင်တွေလည်းအများကြီးပါဝင်ဆွေးနွေးရမှာဖြစ်ပါတယ်ပထမဦးဆုံးကမြန်မာနိုင်ငံလူခွင့်ရေးအခြေအနေပြောမယ်ဆိုရင်မြန်မာအမျိုးသားလူခွင့်ရေးကော်မရှင်ရဲ့သဘောထားကိုလည်းပဲကျွန်တော်ပါလို့မဆွေးနွေးလို့မဖြစ်ဘူးထင်ပါတယ်ဒါကြောင့်ကျွန်တော်လူခွင့်ကော်မရှင်ကိုဆက်သွယ်ခဲ့ပါတယ်ကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြန်ကကျွန်တော်ကိုပြန်လည်ဖြေကြားပေးခဲ့ပါတယ်အခုလိုဖြေကြားပေးတဲ့အတွက်လည်းဦးစင်မြန်ကိုအထူးကျေးဇူးတင်ပါတယ်ကျွန်တော်အခုအစီအစဉ်မစခင်နေ့ပဲသူ့ကိုဖုန်းဆက်ပြီးတော့မေးခဲ့ပါတယ်လူခွင့်ချင်းနေကြာစင်းနေတာနဲ့ပတ်သက်ပြီးတော့ဦးစင်မြန်ဘာပြောလိုပါသလဲဆိုတော့ဦးစင်မြန်ကအခုလိုစပြီးရှင်းပြခဲ့ပါခင်ဗျာ
တော့အမြင်ကိုပြောရရင်တော့ဒီအမှန်တရားနဲ့ပဂရီအခြေအနေပေါ်မှာရှုမြင်မှုတွေဟာအားနည်းတယ်လို့ကျွန်တော်မြင်ပါတယ်ဒါပြည်တွင်းမှာလည်းတာဝန်ရှိတဲ့အပိုင်းကောနောက်ဒီမီဒီယာဘိုင်းကောနောက်ပြည်ပဘိုင်းကောကျွန်တော်ကတော့ဒီလိုမြင်ပါတယ်အဲတော့တကယ်တော့လက်ရှိအခြေအနေတွေမှာတိုးတက်တာလည်းရှိသလိုအဲဆုတ်ယုတ်သွားတယ်လို့ယူဆနိုင်တာတွေလည်းရှိပါတယ်အဲတော့သို့တော်လည်းမြင်တဲ့အမြင်မှာကတော့ယင်ကျွန်တော်တို့ဒီအမှန်တရားနဲ့ပဂရီအခြေအနေပေါ်မှာရှုမြင်ပြီးတော့အဲသုံးသပ်တာမျိုးဆိုရင်တော့ပြည်သူတွေအနေနဲ့ဒီမှန်ကန်တဲ့သတင်းတွေရရှိပြီးတော့ဝေဖန်ပိုင်းခြားနိုင်မှုပို့ပြီးတော့ရင်အခွင့်အလမ်းတွေရမယ်လို့ကျွန်တော်ကတော့အဲဒီလိုမြင်ပါတယ်ဗျာ
အဲ့တော့ဆုပ်ယုပ်သွားတဲ့အပိုင်းရှိတယ်လို့လည်းပဲဦးစင်မြန်ကလက်ခံတော်ဒီချက်ကိုတော့
အဲဟိုဆုပ်ယုပ်သွားတဲ့အပိုင်းဆိုတဲ့အပိုင်းမှာကျွန်တော်မြင်တာကတော့ယင်ဟိုတမင်ဆုပ်ယုပ်တယ်လို့တော့ဒီလိုတော့မမြင်ဘူးသို့တော့လူခွင့်ရေးရဲ့ကျွန်တော်တို့အဲအနှစ်သာရနဲ့စံနှုန်းတွေကိုလိုက်နာတဲ့နေရာမှာအားနည်းနေစေပဲလို့ကျွန်တော်ဒီလိုမြင်တယ်အဲ့တော့ပွင့်လင်းလာတဲ့ဘိုင်းကပွင့်လင်းလာပြီးတော့မပွင့်လင်းတဲ့ဘိုင်းကမပွင့်လင်းတဲ့အခါမှာဒီပွင့်လင်းတဲ့အပိုင်းနဲ့မပွင့်လင်းတဲ့အပိုင်းမှာဒီမှာလာပြီးတော့ယင်ကျွန်တော်တို့ဟို contracted ပေါ့ဗျာအဲကမောက်ကမှဖြစ်တဲ့သဘောမျိုးကျွန်တော်တွေ့ပါတယ်ဟုတ်ကဲ့
ဆိုတော့ဒီအခြေအနေကိုလွန်မြောက်ပြီးတော့လူခွင့်ရေးဆက်လက်တိုးတက်သွားအောင်ဘယ်လိုဆက်လက်ဆောင်ရွက်နိုင်မယ်ထင်ပါလဲခင်ဗျာမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေတစုံတရာမပြောင်းလဲအာဏာတည်ဆောက်မှုပုံသဏ္ဍာန်နိုင်ငံရေးအလားအလာမပြောင်းလဲဘူးဆိုရင်ဒီအခြေအနေဒီဘောင်အတွင်းမှာမြန်မာလူခွင့်ရေးဆက်လက်တိုးတက်အောင်လုပ်နိုင်မယ့်နည်းလမ်းရှိပါသလားခင်ဗျာ
အဲကျွန်တော်တို့လူခွင့်ရေးတွေတိုးတက်ဖို့ကတော့တော်တော်လေးကျွန်တော်တို့ဆောင်ရွက်အောင်မယ်ဟ ဟိုမတိုးတက်ဘူးဆိုတာကိုတော့ကျွန်တော်အနေနဲ့လက်မခံဘူးသို့တော့တိုးတက်နေတယ်တိုးတက်နေတဲ့အတိုင်းအတာကတော့အနှီးတဲ့ဆိုတာလည်းဖြစ်နိုင်တယ်နောက်တိုးတက်တဲ့အပိုင်းမှာတိုးတက်ပြီးတော့မတိုးတက်အပိုင်းမှာမတိုးတက်တာလည်းကျွန်တော်တို့တွေးရတယ်အဲ့တော့လူခွင့်ရေးအခြေအနေတိုးတက်ဖို့ကတော့အဓိကအကြဆုံးကတော့ကျွန်တော်တို့ပြည်သူလူထုနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့လူခွင့်ရေးဆိုင်ရာအသိပညာဗဟုသုတတွေနေပါနေခြင်းကအဓိကပဲအဲ့တော့ကျွန်တော်လည်းပဲမြို့ကြီးအဲ40ကျော်လောက်ကိုကျွန်တော်ဟောပြောပွဲလုပ်ခဲ့တယ်အမေးဖြေတွေလုပ်ခဲ့တယ်နောက်ပြည်နယ်တွေရဲ့ကျွန်တော်တို့ဒီလူခွင့်ရေးဆိုင်ရာ training workshop တွေလည်းဌာနဆိုင်ရာအရာရှိတွေနဲ့လုပ်ခဲ့တယ်နောက်ကျွန်တော်ထိတွေ့သမျှနောက်ကွင်းဆင်းပြီးတော့စစ်ဆေးသမျှကိုကြည့်တဲ့အခါမှာတာဝန်ရှိတဲ့အပိုင်းနဲ့ပြည်သူလူထုရဲ့အပိုင်းမှာလူခွင့်ရေးဆိုင်ရာအခြေခံအသိဉာဏ်ဗဟုသုတတွေနေပါနေတာအဓိကအကြဆုံးပဲလို့ကျွန်တော်မြင်ပါတယ်ဗျာ
လူခွင့်ရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်အတိုင်းအတာလွတ်လပ်မှုအတိုင်းအတာနဲ့ပတ်သက်လို့ဥစည်းမြိုင်ကျင်းတန်းအရာမှုရှိပါသလားဓာတ်ထက်ပို့ပြီးတော့လုတ်ပိုင်ခွင့်လွတ်လပ်မှုတွေလိုအပ်တယ်လို့ထင်ပါသလားခင်ဗျာ
အဲကျွန်တော်ဒီကွင်းစစ်စစ်တာတွေကျွန်တော်တော်တော်လေးကျွန်တော်လုတ်ခဲ့ပါတယ်လေအစကတော့ကျွန်တော်တို့လက်ကောင်တောင်နောက်ပြီးတော့ဒီမောင်းတော့နောက်ပြီးတော့ဒီအချင်းတောင်မှာဖြစ်ပွားတဲ့လူခွင့်ရေးဖောက်ပြက်မှုတွေအဲနောက်ဆုံးတော့ကျွန်တော်တို့ကိုပါကြီးပေါ့နောက်ကျွန်တော်မပါတော့လည်းပဲကျွန်တော်တောက်လျှောက်သိနေတဲ့တစ်ချက်ကတော့ဒေါခင်ဝင်းပေါ့ဒီလိုစစ်ဆေးတဲ့အခါမှာတော့ကျွန်တော်တို့စစ်ဆေးခြင်းတည်းများစစ်လို့ရတယ်ကျွန်တော်တို့လူချင်းနဲ့သက်တည်အထောက်အထားတွေလည်းပဲကျွန်တော်တို့အဲတောင်းယူပြီးတော့ကျွန်တော်ရရှိတယ်အဲ့တော့ကျွန်တော်အရင်ဆွေးနွေးခဲ့တယ်လို့ပဲအဲကျွန်တော်တို့ပြည်နယ်တိုင်းဒေသကြီးကဝင်ကြီးအဆင့်နေနောက်ရဲစစ်ဖွဲ့ကဆိုလို့ရှိရင်လည်းပဲကျွန်တော်တို့အဲအရာရှိကြီးတွေနောက်ဒီရဲမှုချုပ်အဆင့်နေနောက်တပ်မတော်ဘက်ကဆိုလို့ရှိရင်လည်းပဲတပ်မှုကြီးတွေစသဖြင့်ဒီလိုကျွန်တော်တို့ကျွန်တော်တို့เนี่ยปูปองပြီးတော့လေးလေးစားစားလာပါတယ်လာလိုက်တဲ့အတွက်ဒီကွင်းစင်းဆောင်ရွက်တဲ့အပိုင်းမှာနှစ်ပိုင်းပေါ့တစ်ပိုင်းကတော့အသိပညာမြင့်တင်တဲ့အပိုင်းလဲကျွန်တော်တို့ဝင်းကြီးချုပ်တွေကိုယ်တိုင်နေမြေတာဝန်ရှိတဲ့လူတွေကိုယ်တိုင်ပူပေါင်းဆောင်ရွက်တဲ့အတွက်ကောင်းပါတယ်နောက်လူခွင့်ရေးကာကွယ်စောင့်ရှောက်ရေးအတွက်ကွင်းစင်းစစ်တဲ့အခါမှာလည်းပဲဒါကောင်းတယ်လို့ကျွန်တော်အနေနဲ့ဒါရေးတင်းတင်းပြောနိုင်ပါတယ်လို့လက်လက်လုံးနိုင်တယ်လို့လည်းကျွန်တော်ပြောနိုင်ပါတယ်အဲဒီမှာအားနည်းချက်ကတော့တွေးရှိချက်တွေပေါ်မှာဆောင်ရွက်အကောင့်တွေပေါ်တဲ့အခါမှာတော့အသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရဌာနတွေမှာတော့အားနည်းချက်တွေရှိနေသေးပဲ
ဟုတ
်အသိပညာပေးခြင်းအပြင်ပြုပြင်သွားဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကျွန်တော်အတံမလွင့်ငင်လေးကျွန်တော်ဖြေကြားသွားဖြစ်ပါတယ်သူပြောတာတွေကြည့်မယ်ဆိုရင်ပထမဆုံးသူပြောတာကတော့လူခွင့်ရေးအခြေအနေကိုသုံးသပ်ရင်အမှန်တရားနဲ့ပဂတိအခြေအနေကိုသုံးသပ်ဖို့လိုတယ်လို့ပြောပါတယ်ကျွန်တော်တို့ဟာအမှန်တရားနဲ့ပဂတိအခြေအနေကိုသုံးသပ်တယ်ဆိုတာကတော့ကျွန်တော်အမကံပြီးပြောလိုပါတယ်ဦးစင်းမြန်နောက်တစ်ခုကတော့တိုးတက်မှုဒါဆုံးယုံမှုရှိတယ်ဆိုတာသူမငင်းပါဘူးရှိရပိုက်မှရှိလို့ပြောတယ်အဓိကအဖြစ်ကတော့သူတို့ရဲ့တွေးစီချက်တင်ပြချက်တွေကိုသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကလိုက်နာဆောင်ရွက်အကောင့်ထဲပေါ်တဲ့နေရာမှာအားနည်းတယ်လို့သူပြောသွားပါတယ်ခင်ဗျာ။ဒါဦးစင်းမြန်ရဲ့ဆွေးနွေးချက်ပါ။ကဲကျွန်တော်မြန်မာနိုင်ငံ Equality မြန်မာရဲ့ဥက္ကဋ္ဌကြီးကဖြစ်တဲ့ဦးအောင်မျိုးမင်းဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ။မြန်မာနိုင်ငံလူခွင့်ရေးထေဆွေးယုတ်သွားတယ်ဆိုရင်ပသက်ပြီးဦးအောင်မျိုးမင်းရဲ့အနှစ်ချုပ်သုံးသပ်ချက်လေးကိုကြားရမယ်။ကြားပါရစေခင်ဗျာ
။ဟောခုနကတော့ကျွန်တော်တို့ပြောခဲ့တယ်လို့ပါပဲ။အရင်အစိုးရထက်ကျွန်တော်တို့အခုနောက်ပိုင်းမှာတိုးတက်မှုရှိတာတော့ကျွန်တော်ညင်းလို့မရပါဘူး။ဥပဒေအစ်စ်တီပေါ်လာတယ်အဲ့ဒီဥပဒေမှာလူခွေရေးဆိုတဲ့အကြောင်းအရာတွေပေါ်လာခဲ့တယ်ပါဝင်လာခဲ့တယ်ဒါပေမဲ့ခုနကတော့ကျွန်တော်တို့ဒီပြောခဲ့သလိုပါပဲဥပဒေပေါ်လာပြီမဲ့အဲ့ဒီဥပဒေမှာကျွန်တော်ဤဥပဒေကပြန်လဲချုပ်ကန့်မှုကြီးကျွန်တော်ရှိနေတယ်နောက်ထပ်တစ်ခုကတော့အခုနောက်ပိုင်းမှာပုံမဆိုးရင်စရာဖြစ်နေတယ်အထူးသဖြင့်ကျွန်တော်တို့မီဒီယာပေါ်မှာကျွန်တော်တို့နိုင်ငံတော်အကြီးအကဲပြည့်စုံမှုနိုင်ငံတော်လှုပ်ဝဲချက်ပေါက်ကြားမှုဆိုရဲဥပဒေဟောင်းတွေကိုထုတ်ပုံပြီးတော့လှုပ်ဆောင်မှုတွေကျွန်တော်တို့ရှိလာခဲ့တယ်နောက်တစ်ခုကတော့ဒီငင်းငင်းစွာစီတန်းနဲ့လေစွေးဆန္ဒပြခွင့်ဥပဒေပေါ်ပြီမဲ့ဤဥပဒေအရကျွန်တော်တို့ဖန်ဆီးမှုတွေကဆက်လက်ရှိနေတုံးမဲ့အဲ့တော့ဥပဒေပေါ်လာလို့ဝမ်းသာရမယ်ညှော်လင့်ချက်တွေရှိနေပြီမဲ့ဤဥပဒေရဖန်ဆီးမှုတွေကအခုနောက်ပိုင်းမှာတော်တော်စိတ်လာတယ်ဗျအထူးဖြင့်လူခွင့်ရေးကာကွယ်စောင့်ရှောက်မှုလုပ်ဆောင်ရတဲ့သူတွေပေါ်မှာကျွန်တော်တို့ဒီဖန်ဆီးမှုတွေရှိလာတယ်နေရာနေသိမ့်ဆန်တီမှုကြောင့်ငင်းငင်းစွာစီတန်းဆက်လက်လေပြီးတော့ဆန္ဒပြတဲ့လေသမားတွေကိုရောအလုံးချုပ်ပြီးပါဖန်ဆီးမှုတွေရှိလာတယ်။နောက်အခုနောက်ပိုင်းမှာတို့ရှင်ဒေါ်နော်အုံးလာတို့လို့ကျွန်တော်တို့ဒီစံနှပြတဲ့သူတွေပေါ်မှာဖန်ဆီးမှုတွေကပုံပုံများပြလာခဲ့တယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီနောက်ပိုင်းမှာစိုးရိမ်စရာလူခွေရေးဆိုးဝါးမှုတွေဖြစ်လာတယ်။လက်နက်ကိုင်ပြည်ပကအတွင်းမှာရှိတဲ့ အမျိုးသမီးပေါ်မှာအကျန့်ဖက်မှုကိုကျွန်တော်ထောက်ပြလို့ရပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ရှားနေတဲ့လူခွင့်ကိစ္စလှုပ်ရှားနေတဲ့သူတွေပေါ်မှာတိုက်ခိုက်မှုတွေတောင့်ကျက်မှုကအရင်ကတည်းကပုံမူပြီးတော့စိတ်လာတာဟာမျိုးဖြစ်လာတယ်ဒါကဥပဒေပစ်တီထဲမှာကျွန်တော်တို့အခြေခံလူခွင့်ပေါ်မှာထိခိုက်နိုင်တဲ့ဥပဒေတွေပြဋ္ဌာန်းလာမှုကကျွန်တော်တို့တစ်ဖက်ကအားနည်းချက်တွေရှိလာတာဖြစ်ပါတယ်အဲ့တော့ခုနဦးစင်မြိုင်ပြောသလိုပါပဲလူခွင့်ကော်မရှင်နဲ့စုံစမ်းစစ်ဆေးတယ်ဒါပေမဲ့အဲ့တွေ့ရှိချက်တွေကိုအကောင့်ထဲပေါ်တဲ့အချိန်မှာအားနည်းလာမှုကတကယ်တမ်းရှေ့ကိုသွားဖို့အတွက်ဖြစ်မဲ့အစားတိပြမှုတွေရှိလာပေမဲ့အရေးယူမှုအားနည်းနေတဲ့အတွက်ကျူးလွန်တဲ့သူတွေပုံမူပြီးတော့လျဲစရဲဖြစ်လာတဲ့ပုံစံမျိုးဖြစ်နေရတာကျွန်တော်စိုးရိမ်စရာဖြစ်နေတဲ့အကြောင်းအရာတွေပါပဲခင်ဗျ
ဟုတ်ကဲ့အမြင်မြင်ကျေးဇူးတင်ပါတယ်နောက်ကျွန်တော်မတ်ဆွေမုံကိုမေးလိုပါတယ်သတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုပို့ပြီးထိန်းချုပ်လာတာဟာလည်းပဲဒါလူခွင့်ရေးဆွေးနွေးသွားတဲ့အခြေအနေတရားဖြစ်တယ်လို့freedom house ကအစီအစဉ်ထဲမှာပေါ်ပြထားပါတယ်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အခြေအနေဟာဘလို့များဆုပ်ယူသွားတယ်လဲလက်တွေ့ကြုံတွေ့နေရတဲ့ပုံစံတူနဲ့ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ရှင်အခုဒီလာခုလက်ရှိ2014ခုနှစ်ဆိုလို့ရှိရင်လေသတင်းလောကမှာသတင်းတောက်တွေကအများဆုံးထောင်ချခံရတဲ့နှစ်ပါပဲရှင်ဒါကြောင့်နှစ်ရှည်ထောင်နဲ့ချခံရတဲ့သတင်းလောကလူတွေကအများကြီးပဲသတင်းမီဒီယာတိုက်တွေကအများကြီးပေါ်ထွက်လာတယ်အဲ့တော့ကိုဒီကြားထဲမှာမှဒီပြန်ကြားရနေတော့ဗောနော်ခုဆိုလို့ရှိရင်တရားဆွဲဆိုတာကသတင်းမီဒီယာတို့တရားဆွဲဆိုတဲ့အခါတိုင်းပြန်ကြားရပဲဓာတ်ရိုက်ဆွဲဆိုနေတာကြီးလဲတောက်လျှောက်တွေ့ရတဲ့ချင်းဒါလည်းဒီသတင်းသမားတွေအပေါ်မှာသတင်းလွတ်လပ်ခွင့်ကိုမရှိအောင်ကိုကာစီးနေတဲ့အရာတွေလို့ကျမတို့မြင်နေချင်းဒီပေါ်မှာကျမတို့ဖြေရှင်းချက်တောင်းတဲ့အခါမှာလဲဟိုအတိအကျပွင့်လင်းနေတာတဲ့ဖြေရှင်းမှုကလဲဘာမှမရှိချင်းအခုလက်ရှိဒီဖန်စီတောင်းချခံမိရှေခံရတဲ့ယူနတီသတင်းစာနယ်ကလူတွေဆိုလို့ရှိရင်လဲတကယ်ယူကံဝင်တဲ့အခါမှာဘယ်လောက်ကြည့်လဲဘာမှတိတိယယောက်ပေါ်ထွက်မလာဘူးအောင်မြင်မှုရလည်းမရှိတာဘူးဘိုင်မွတ်တဲ့နေရာလူတွေဆိုလို့ရှိရင်လဲအခုလိုပဲအခုလက်ရှိဖန်စီခံနေရတော့မယ်သူတို့ရဲ့ဒီအခုလက်ရှိတရားရေးလမ်းလျှောက်တောက်လျှောက်ခြေနေရလဲဘာမှတိုးတက်မှုမရှိတာတော့လဲတွေ့ရခြင်းအထူးသဖြင့်အခုဆိုလို့ရှိရင်ဒီပြန်ကြားရပဲဓာတ်ရိုက်တရားဆွဲဆိုနေတယ်ဆိုတာကိုတော့ဒါဘာဘလို့ဒိဗယ်ကြောင့်အခုလိုမျိုးပဲပြန်ကြားရတာလဲနိုင်ငံတော်အနေနဲ့ဟိုတိတ်အဝင်တရားဆွဲဆိုတဲ့ဌာနတစ်ခုလိုဖြစ်လာတယ်လဲဆိုတာလဲမေးခွန်းထုတ်ဆရာတော့ဖြစ်လေချင်းနောက်တစ်ခုကဒီကျွန်မတို့ဒီသတင်းလောကမှာ broadcast law နဲ့ပတ်သက်လာလို့ရှိရင်လဲဒီ premier broadcast law ဒီ book ဒန်းလူညီညာမှုမရှိတာတွေလဲအများကြီးတွေ့ရတယ်ဒီပြင်ပကဒီပုဂ္ဂလိကကလူတွေက broadcast law မှာဒီ broadcast တစ်ခုလုံးမယ်ဆိုလို့ရှိရင် print ကိုလုံးလို့မရဘူး print ကိုလုံးရင် broadcast လုံးလို့မရဘူးဆိုပြီးတော့ဒီတတ်မှတ်ထားတယ်အဲ့တော့တကယ်ဆိုလို့ရှိရင်နိုင်ငံတော်ကဒီတော့နိုင်ငံတော်မှာဆိုလို့ရှိရင်ဟို print media ရော broadcast media ရောတခါတည်းတွဲပြီးတော့ထုတ်ပြန်နေရချင်းဒါဟိုပြင်ပပုဂ္ဂလိကလူတွေကအခုလိုမျိုးထုတ်ခွင့်မရှိဘူးအစိုးရအနာဂတ်ဘက်ကလည်းထုတ်ခွင့်ရှိတယ်ဆိုလို့ရှိရင်ဒီမိုကရေစီလမ်းကြောင်းကိုသွားမယ်ဆိုလို့ရှိရင်ဒါဟာတန်းတူညီမျှမှုရှိဖို့လိုအပ်တယ်လို့လည်းရှိတယ်ချင
်းအဲ့
တကူကဒီသတင်း media တွေဘက်ကိုဒီသတင်းထုတ်ပြန်ပေးတာပေါ့နော်နိုင်ငံတော်ဘက်ကနေပြီးတော့စစ်တပ်နဲ့ပတ်သက်တဲ့သတင်းတွေထုတ်ပြန်ပေးတဲ့အခါမှာပထမဦးဆုံးကျမတို့ကြုံတွေ့ရတာတော့ကိုပါကြီးကိစ္စပဲကိုပါကြီးကိစ္စမှာဆိုလို့ရှိရင်ဒီနိုင်ငံတော်ဘက်ကနေပြီးတော့ဒါပထမဦးဆုံးသတင်းထုတ်ပြန်လာဒါပေမဲ့အဲ့ဒီထုတ်ပြန်ချက်မှာဆိုလို့ရှိရင်ဟိုနိုင်ငံတော်ဒီစာနယ်ဇင်းကောင်စီကိုတဆင့်မီဒီယာတို့ဖြန့်ဖို့ဆိုပြီးထုတ်ပြန်ပေးခဲ့ပေမဲ့ဒီ logo တို့ဒီညီညွတ်တဲ့ဟာတွေပေါ့ဒီစိတ်တုံးတို့လက်မှတ်တို့ဒီနိုင်ငံတော်ကထုတ်ပြန်တယ်ဆိုတော့အသိအသက်တွေခံတဲ့အရာတွေကိုဘာမှမပါလာဘူးအဲ့တော့သတင်းမီဒီယာတွေအနေနဲ့ကနိုင်ငံတော်နဲ့ပတ်သက်လို့တိုက်ပွဲတွေကြောင်းဒီစစ်ပွဲကြောင်းဒီဟာမျိုးတွေရေးသားမယ်ဆိုလို့ရှိရင်ဒီလိုဓာတ်ရိုက်ကိုဓာတ်ရိုက်ဆက်သွယ်နိုင်တဲ့စနစ်ကိုပြည်ပြခြားခြားသတင်းမီဒီယာတိုင်းကဓာတ်ရိုက်ဆက်သွယ်လို့ရတဲ့အခွင့်အရေးတွေပေးမှာသတင်းထုတ်ပြန်မှုတက်ကအမှန်အမှားဖြစ်နိုင်မယ်လို့ဟိုဒါချုံချုံသုံးသပ်မိရခြင်းအခု
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ညီမလေးသတင်းစာမှာရှင်းညာသွားတယ်ဒီပေါ့နော်နိုင်ငံတော်ကိုစီညိုပြက်စီတယ်ဆိုလို့ရှိရင်တရားပြန်ဆွဲမယ်ဆိုတဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်ပြန်ပြီးဆက်လာမေးပါမယ်နောက်ဦးအောင်မျိုးမင်းကိုကျွန်တော်နောက်ကြောက်မှမေးလာခြင်းနဲ့မေးခွန်းတစ်ခုကိုကျွန်တော်ကြိုပြီးတော့ပြောထားပါစေအဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံလူခွင့်ရေးဆွေးယူလာတာတွေဟာမြန်မာနိုင်ငံငြိမ်းချမ်းရေးမရနိုင်တဲ့အခြေအနေနဲ့ဆက်ဆက်နေသလားတိုင်းပြည်မှာစီရေးပဋိပက္ခတွေရှိနေရင်လူခွင့်ရေးကိုထိပါတတ်တယ်ဒီမှာလဲ လာတူစွာပဲအကြံဖက်မှုကိစ္စတွေပေါ်ပေါက်လာတဲ့ခါမှာလူတွေရဲ့အခွင့်အရေးပိုပြီးတော့တင်းကျလာတဲ့စစ်ဆန်ဆောင်ကြည့်မှုတွေပိုပြီးကြုံလာတဲ့ဆိုတာမျိုးမြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးအလားအလာမကောင်းခြင်းနဲ့လူခွင့်အရေးတင်းကျခြင်းဆက်ဆက်နေသလားဆိုတာအချင်းချင်းဖြေပြဖို့ဥအောင်မျိုးမျိုးစဉ်းစားပေးထားပါ။အခုကျွန်တော်သူများကိုဆက်ပြီးမေးပါစီကျွန်တော်ဆက်ပြီးတော့မေးချင်တဲ့ပုဂ္ဂိုလ်ကတော့ဥထွန်းဝင်းငိမ့်ဖြစ်ပါတယ်။ဥထွန်းဝင်းငိမ့်ကမိုင်းရာပြီညီမိုင်းခင်ကိုယ်တော်မိုင်းညီညာရေးကွန်ရက်ဖွဲ့ကပုဂ္ဂိုလ်တူဖြစ်ပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆွေးယူလာရဲဆိုတာသုံးသပ်ပြပါခင်ဗျာအကျဉ်းယူပြီးတော့ဦးထွန်းရင်
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ
့အဲကျွန်တော်တို့ကဒီမိုကရေစီတူတူဆောင်းလေးဆိုတဲ့ကျွန်တော်တို့ဒီလိမိတာကာလအတွင်းပေါ့နော်အဲအဲ့ဒီမှာကျွန်တော်ဒီမိုကရေစီအဲခွင့်လန်းတချို့ရရှိခဲ့တယ်အဲ့ဒီလိုကြောင်းလည်းမျိုးတချို့ကျွန်တော်တို့တွေ့လာခဲ့ရတယ်။ဒါပေမဲ့တချို့မှာလည်းဟိုဒီမိုကရေစီအခွင့်အလမ်းတွေရှိပေမဲ့လို့ဒီနေ့ဒီအဲ့ဒီမိုကရေစီနယူးဇီလန်မှာစတဲ့အခြေအနေတွေကိုလည်းကျွန်တော်ကြုံတွေ့နေရဆက်ဖြစ်တယ်။အဲ့အဲ့ဒီလိုကျွန်တော်မြင်တယ်လေ။အဓိကကတော့ကျွန်တော်ပြည်သေးငြိမ်းရေးကိစ္စပေါ့နော်။ပြည်သေးငြိမ်းရေးကိစ္စမှာကျွန်တော်တို့ဒီနေ့တိုင်းသားတွေရဲ့တိုင်းသားတွေနဲ့ကျွန်တော်တို့လက်ရှိအစိုးရနဲ့ကျွန်တော်အကြိတ်ရဆိုင်ကိစ္စပေါ့အဲ့ဒါကိုခုချိန်ကြီးကျွန်တော်တို့အကြိတ်ရဆိုင်ဒီ NCA ပေါ့နော်တနင်္ဂနွေလုံးအကြိတ်ရဆိုင်ကိစ္စလက်မှတ်ထိုးနိုင်ရင်မရှိသေးဘူးပေါ့ဒီကဲကျွန်တော်တို့ဟိုနားလည်တာကတော့ဒီနေ့ညနေဆိုတာကလက်မှတ်ကင်ပြည်ပခါတွေချုပ်ငင်းရုံမဟုတ်ဖဲနဲ့လေသမားတွေလေအမီတွေတင်းစီခံနေရတာအလို့သမားတွေလောက်ခနဲ့သူလောကနဲ့လောကလာစားမမြတ်တာဒေတာတွေဒီနေ့ကျောင်းသားတွေအလူသားပညာရေးဥတွေကိုထန့်ကျင်နေရကန့်ကွက်နေရပါလေဆန္ဒပြနေရတာတွေအဲ့လိုအခြေအနေမျိုးတွေကလည်းရင်းရင်းကြီးထိခိုက်တဲ့ကိစ္စတွေလို့မြင်ပါတယ
်
အဲ့ဒါတွေဒီပြင်ရင်ဒါလူခွင့်ရေးဆိုင်ရာဒါချုပ်ပေါက်မှုခံနေရတဲ့ကိစ္စရတဲ့အခြေအနေမြင်တယ်လေဒီလိုဒီဘက်2014ခုနှစ်ပေါ့အဲ့ဒီအတွင်းမှာအခုလိုလူကိုချိုးပေါက်ခံရတဲ့ကိစ္စတွေကပုံမှန်များများလာတယ်။ကျွေးငင်းတိုင်းကိုပုံမှန်ပြီးတော့ထိခိုက်လာတယ်လို့ကျွန်တော်မြင်တယ်လေ။အထက်ကရစေးကိစ္စမှာဆိုလို့ရှိရင်ဟိုအမှန်တကယ်လို့အထက်ကရစေးကိုဆောင်ရက်နိုင်တဲ့အချိန်လေးရောက်လာပြီလို့ဟိုကျွန်တော်တို့ဟိုချိုးလူပွဲတွေကစစ်ရင်တက်လာတဲ့အချိန်လေးမှာကျွန်တော်ကတော့ချက်လို့ပြန်ဆောင်မှုပေါ့နော
်
ဟုတ်ကဲ့တက်မော်ကကျန်တဲ့ရုပ်သိမ်းပြီးမှတမန်ရုပ်ကြီးခဲ့တဲ့သဘောတူဟိုလက်မှတ်ထိုးတဲ့ကိစ္စကိုအဆင်ပြေနိုင်တယ်လို့ဒါကျွန်တော်အနေနဲ့ကတော့မြင်တယ်လေ
ဟုတ်ကဲ
့ဒီလိုရှင်လေးဝဲတွေကိုဒီတဲ့ရှေ့ဆက်တက်နိုင်တော့ဒီတက်မော်ရဲ့ခံကဏ္ဍအရေးကြီးပါတယ်တက်မော်ကဒီနေ့ကျွန်တော်တို့နိုင်ငံရဲ့အထုတ်ကြအာဏာမှာဟိုရေးကြီးဆုံးဖြတ်လို့ရတဲ့နေရာမှာရှိနေတဲ့အတွက်ရဲကြီးအာဏာကိုကင်ထားတဲ့လူတွေလည်းရှိနေတဲ့ဦးစီးခေါင်းဆောင်တွေလည်းရှိနေတဲ့အတွက်တမောကတိုင်းပြည်ပေါ်မှာသဘောထားကြီးတနည်းအားဖြင့်တိုင်းသားလူမျိုးစုတွေတော်လိုင်းလက်နက်ကင်ဖွဲ့စည်းတွေပေါ်မှာသဘောထားကြီးကြီးနဲ့ငြင်းငြင်းချင်းမြောက်လက်တွဲပြီးခေါ်နိုင်လို့ဟာဒါအလွန်ကြီးကြီးတဲ့ကိစ္စလို့ထင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးတွန်းရင်ခင်ဗျာအထူးကျေးဇူးတင်ပါတယ်ကျွန်တော်ခုပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကိုခတ်တူတူစီအလှည့်ပေးပါစေဦးထွန်းထွန်းဦးဖြစ်ပါတယ်မန္တလေးကဦးထွန်းထွန်းဦးဆွေးနွေးလိုတာနိုင်ပါတယ်ခင်ဗျာအချင်းယုံပြီးဆွေးနွေးပေးပါခင်ဗျာမြို့မြန်မာနိုင်ငံရဲ့လူခွေအခြေအနေဆွေးဥကြဆင်းနေတယ်ဆိုရင်ပတ်သက်ပြီးတော့ဦးထွန်းထွန်းဦးဘယ်လိုသုံးသပ်လိုပါလဲထွန်းထွန်းဦးကြပါလားဟယ်လို
ချိုးရနေပါလေအဲ့အလေးနဲ့ပတ်သက်ခုနကလူခွင့်ကြီးမြန်မာနိုင်ငံလူခွင့်ကြီးဖွဲ့စည်းရပြောတော့တိုးတိုးကကမှန်ရင်လည်းမှန်တော့ပါလေတချို့တွေကတော့တော်တော်များများကွဲလွဲနေပါလေ
ဟုတ်ကဲ့အဓိကကွဲလွဲတဲ့အချက်ပြောပါ
ခင်ဗျာအဓိကကွဲလွဲတာဆင်းမွေးတယ်အပိုင်းမှာလူခွင့်ကြီးများတော့ချိုးရနေပါလေ
โอเค
အဲ့ပိုင်းနဲ့နောက်တောင်းလူလေသမားတွေရဲ့လူခွင့်လေတော့ရှင်းနေပါတယ
်ဟုတ်ကဲ့
အဲ့ဒီပိုင်းနေမှာတော်တော်များများပြောပြမယ်ဆိုရင်တော့ဒီချိန်လေးနဲ့တော့
မရနိုင်ဘူးဟုတ်ကဲ့
မလုံးပါဘူးပေါ့ဗျာ
ဟုတ်ပါခင်ဗျာ
သူတို့နဲ့လူရင်းပြောမယ်ဆိုရင်တော့ညတော့ဒီတောင်းလူမားနဲ့ရှင်းပွဲတူဒီရှင်းစင်းမိုးတင်စင်းရဲစင်းသားလူလူရဲ့လူခုရတော်တော်လေးချုပ်တယ်နော်။အများကြီးခံစားရတဲ့အနေအထားတွေအများကြီးရှိပါတယ်
။ဟုတ်ကဲ့ပါ။အ
ဲရလေးကတော့အဲလူခုကြီးကမြန်မာနိုင်ငံလူခုရဲ့ဖွဲ့စည်းရလူကြီးကိုလည်းပြောပြဘူးသိပြီပါဦး
။ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့။ကောင်းပါခင်ဗျာဦးထွန်းတို့ထောက်ပြတဲ့ချက်။နောက်ပုဂ္ဂိုလ်တူကတော့ဦးအောင်သိန်းဖြစ်ပါတယ်ဦးအောင်သိန်းသဘောထားကိုလည်းပဲဆွေးနွေးနိုင်ပါတယ်။ဘယ်လိုသဘောပါခင်ဗျာလူခုရဲ့အချင်းနဲ့ဆွေးဥကြဆင်းနေရဲဆိုတာနဲ့ပတ်သက်ပြီးတော့
ကျွန်တော်ပြောချင်တာကဒီအဲလူခွင့်ရေးကိစ္စတော့ကျွန်တော်စိတ်မဆုံးသတ်တော့ဘာဆိုဒီလူခွင့်ရေးကိစ္စဖြစ်ပြီးအားလုံးတရားမျှတမှုမျှတမှုကကျွန်တော်တို့ဘာဘယ်ပုံမှန်အခြေခံလဲဆိုတော့ဒီတယောက်တယောက်ကိုအပြန်အလှန်လေးစားရေးနောက်တန်းလူရေးဆိုတဲ့အခြေခံမှုပေါ်လာတဲ့ဒီကတည်းကဒီအကိုရှင်းနေလို့ရှိရင်အဲ့လူခွင့်ကိစ္စအလိုလျောက်တစ်ဖြည်းဖြည်းသူကအဆင့်နဲ့နည်းနည်းနဲ့သူကညှိကုန်ချုပ်နေတာပဲ။ဘာလို့လဲ။ကျန်လာလေးစားဆိုတိုင်းသားလူမျိုးစုတွေနဲ့ဟာလားဒီကျွန်တော်တို့အဓိကညဉ့်ညဏ်ရရကအဓိကပဲဒီမှာကြီးပဲဆရာ။ဒီလူခွင့်ချုပ်ပေါင်းမှုတွေဟာဒီကျွန်တော်တို့ဒီအုပ်ချုပ်သူဒီကန်းကြီးရန်ရတရားပဲအာအပြည့်ဆောင်ချက်ကအများကြီးရှိတယ်ကြီး။တော့ဒါတော့ကျွန်တော်တို့အဓိကလူခွင့်ကိုဖြည့်ရှင်းနေတဲ့အချိန်အရင်တော့ကျွန်တော်တို့ကဖြည့်ရှင်းလို့မရနိုင်ဘူးကျွန်တော်တို့ဆန္ဒနဲ့မဆိုင်ဘဲနဲ့ဒီလူခွင့်တွေကဖြစ်နေတယ်ခင်ဗျားတို့ကျွန်တော်တို့ဘယ်လိုဆန္ဒရှိရှိလမ်းကြောင်းကကျွန်တော်မဝင်လာဘူးဒါနဲ့ဒီနေ့ကျွန်တော်ပြောနေတာကကျွန်တော်ဒီလမ်းကြောင်းပွင့်လာတယ်ဆိုတာဖြည့်ရှင်းနိုင်တဲ့အနေအထားကျွန်တော်ဘက်မှာရှိတယ်ဆိုတာကိုအတိကျွန်တော်တို့ဖားရမှာတော့ဆိုတော့ဒီ2008ပြည်ပုံကိုချောင်းလို့မရဘူးဟုတ်လားချောင်းလို့မရဘူးဒီဟာကျွန်တော်တို့ကြည်ဆိုင်ရမှာဒီအစိုးရဘက်ကလည်းနှောင့်ယှက်ဖိစုံကိုသူတို့ဂျင်နရယ်ကျွန်တော်အခုလမ်းတို့တောက်တချို့ကြောင်းလာကြောင်းအောင်လုပ်နေဆိုတော့ကျွန်တော်တို့ကြည့်တယ်အထူးသဖြင့်လိုင်းစာကိစ္စကိုဒီကလာကျွန်တော်မိပေါင်းသူတွေနဲ့လိုင်းစာကိစ္စကဒါအဖြေပဲလीကျေထားလိုက်ဒါကြအဲ့တော့ကျွန်တော်ပြောချင်တာလေကျွန်တော်ဘက်ကဒါအခုဒီပွဲတခုလုံးဒီကယောက်ျားဝကံလေးစားရေးလို့ကပြောဆိုနေဆိုရင်မှန်တယ်ဟာဒီနှောင်းယူဖွဲ့စည်းပုံကိုပြင်နိုင်တဲ့ပုံပါပဲဒီကဲနှောင်းယူဖွဲ့စည်းပုံကိုပြင်နိုင်ဖို့ဆိုတာလဲပြင်နိုင်တဲ့တပည့်တိုင်းလူတွေကြီးကဒီထက်ပါပါလိမ့်ပါပြီဒါဆိုသောက်ရှင်းနေတဲ့တိုင်းလူတွေကြီးကတော့တကားတော့လို့ဒါတွင်းလာပဲဒီအရုပ်မဖြစ်ရှင်းနိုင်လို့ကြီးရယ်ကျွန်တော်ခဏပြောနေဗမာပြည်လူကပို့ပြောက်ဆုံးပါပဲဟာဒီကဲပါကျွန်တော်တို့ဒီဘာကင်ဘုံလို့ထောက်ပြတာလူခွင့်ပြောင်းထောက်ပြတာယူပြပဲရှိတယ်တကယ်လက်ပြခံကြနေရတာကျွန်တော်တို့မှာတကယ်
တကယ်ခံစားရကျွန်တော်ဘာသာရေးသဘောလုံးကပြည်ပြီပဲဟုတ်ကဲ့ပါခင်ဗျာဟူအောင်သိန်းသူကျေးဇူးတင်ပါတယ်တော်ရရှင်နေပါဝင်ဖြစ်ဆွဲဆွေးနွေးရတော့အတော်ပြည့်စုံနေလို့ပြောပါလိမ့်မယ်တော်ရရှင်တယောက်ကဆွင်ပြစ်ခတ်ရဆဲရေးညဉ့်ညံ့ရေးဒီမကလေသမားအလုပ်သမားအကြောင်းသားတွေအရေးကြီးတယ်နောက်ဟူအောင်သိန်းပြောတာလည်းပဲအပြန်အလှန်လေးစားမှုတန်းတူရေးအဲ့ဒီတော့2008ဖွဲ့စည်းပုံပြင်ရမယ်ဆိုတော့ဒါရီကအသိပညာပေးမှုနဲ့လည်းဆိုင်တယ်စီးပွားရေးဘိုင်းနဲ့လည်းဆိုင်တယ်စီးရေးညဉ့်ညံ့ရေးနဲ့လည်းဆိုင်တယ်ဆိုတဲ့ပုံစံမျိုးဖြစ်လာပါတယ်ဥအောင်မျိုးမင်းကိုပြန်မေးရမယ်ကိစ္စတွေကဆိုတော့အပြစ်ခရဆေးစီးပဋိပက္ခတာကျွန်တော်ပြောခဲ့တယ်အခုတိုင်ဆိုင်စီးပွားရေးမြင်မှမှုတို့အသိပညာပေးမှုတို့လည်းပို့ပြီးပတ်သက်လာလို့ထင်ပါတယ်ဥအောင်မျိုးမင်းကိုပဲမေးပြစေဥအောင်မျိုးမင်းတို့အဖွဲ့အစည်းနဲ့ဘလောက်ဆောင်ရွက်နိုင်ပါလဲခင်ဗျာဒီကိစ္စတွေကိုတူလူချင်းပြောပြပေးပါခင်ဗျာ
အထမအောင်ဆုံးကျွန်တော်တို့ဒီငင်းငယ်ကိစ္စနဲ့ပတ်သက်ပြီးပြောချင်ပါတယ်။ငင်းငယ်ရေးဆိုတဲ့ဟာကကျွန်တော်တို့လက်နက်ကင်ပြိပကတွေးမှရှိတဲ့တည်သူရဲ့ငင်းငယ်ခြင်းတတိုင်းပြည်လုံးမှာရှိတဲ့ပြည်သူလူထုကငင်းငယ်နဲ့လုံခြုံတယ်လို့ခံစားမှုအပိုင်းမှာအများကြီးမူတည်ပါတယ်။အခုချိန်ဒီလက်နက်ကင်ပြိပကတွေရှိနေခြင်းကအဲ့ဒီဒေသမှာရှိတဲ့လူတွေရဲ့အခြေခံလူခွင့်ရေးကျွန်တော်တို့ဆုံးရှုံးမှုတွေဖြစ်နေပါတယ်။အဲ့တော့ဘာတွေဖြစ်လာလဲဆိုတော့စစ်ပွဲတွေမှာကျွန်တော်အကြမ်းဖက်မှုတွေထပ်ပြီးဖြစ်လာတယ်။အဲ့ဒီအကြမ်းဖက်မှုတွေကြားထဲမှာကျွန်တော်တို့ကျူးလွန်ခံရတဲ့သူတွေကတိုင်ကြားဖို့အတွက်နေရာရန်နေရာတွေမရှိကြဘူး။တိုင်ကြားလို့ရှိရင်လည်းထိရောက်တဲ့အရေးယူမှုမရှိကြဘူး။အဲဒါတော့စစ်ပွဲအတွင်းမှာရှိနေတဲ့လက်နက်ကင်ပြိပကရဲ့ဆိုးကျူပါ။အဲ့ဒါတွေကိုအမှန်တရားတိုင်ပေါ်ထွက်ဖို့အတွက်ကျွန်တော်တို့ကြိုးစားပြီးလှုပ်ဆောင်နေတာရှိပါတယ်။မကြခင်ကဖြစ်ခဲ့တဲ့ဒီကချင်း စေတနာဝင်တဲ့ဆရာမနှစ်ဦးရဲ့ဖြစ်ကျဲချက်ကဘသူပဲကျွလွန်ကျွလွန်လက်နက်ကင်ပြိပကအတွင်းဒေတာအတွင်းမှာဖြစ်တဲ့အတွက်ကျွလွန်တဲ့သူတွေကိုထိရောက်တော့အေးအေးမှုဖြစ်ဖို့အတွက်ကျွန်တော်စူးစမ်းနေတယ်။အဲ့ဒီကိစ္စကလက်နက်ကင်ပြိပကဒေတာအတွင်းမှာရှိတဲ့ဒီသူတွေရဲ့ဖြစ်ရအများကြီးတွေကတခုတော့တင်ကြတာဖြစ်ပါတယ်။နောက်ထပ်တစ်ခုကတော့ခုနပြောသလိုပါပဲလက်နက်ကင်နဲ့ဒေတာမဟုတ်ပေမဲ့မြန်မာပြည်သူမှာရှိတဲ့လေသမားတွေကျောင်းသားတွေအမျိုးသမီးတွေလုံခြုံမှုမရှိမြဲကိစ္စတစ်ခုကလည်းတဦးချင်းရဲ့ငြိမ်းချမ်းမှုမရှိခြင်းလို့ကျွန်တော်တို့ပြောချင်ပါတယ်။အဲဒါဒီလိုမျိုးအမျိုးသမီးတွေမှာအကြမ်းဖက်မှုနဲ့ပတ်သက်တဲ့ဥတီပေါ်ပေါက်လာဖို့မေယာမြေတိမ့်ဆက်ခံပြီးတော့လွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့သူတွေကိုမတရားတဲ့နှီးနဲ့ကျွန်တော်တို့အရေးယူတဲ့ဟာမျိုးမလိုလားအပနဲ့ထောင်နှံနေချမှတ်တဲ့ဟာမျိုးအမျိုးသားပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အတွက်ငြိမ်းချမ်းသာစီတန်းလှည့်လည်နေတဲ့ကျောင်းသားတွေပေါ်မှာအကြမ်းဖက်ပြီးနှိမ်နင်းတာမဖြစ်ဖို့အတွက်ဒါတွေကလည်းကျွန်တော်လိုအပ်နေပါတယ်။ဒါမှသာအဲ့ဒီဒေတာတွင်းမှာရှိတဲ့လက်နက်ကိုင်ဒေတာတွင်းမှာရှိတဲ့ပြည်သူတွေမကတော့တတိုင်းပြည်လုံးငြိမ်းချမ်းတယ်လို့ကျွန်တော်ယူဆဖို့အတွက်အဲ့လိုမျိုးကိစ္စတွေမှာအကြမ်းဖက်မှုဖြစ်ဖို့ရယ်ကြောချနေတဲ့အချက်လိုလားနေတဲ့အချက်တွေကိုအမှန်တကယ်အနှစ်သာရရှိတဲ့တွေ့ဆုံဆွေးနွေးမှုနဲ့ချေရှင်းနိုင်မှုအတွက်ကျွန်တော်တို့ပညာပေးမှုတွေရောအစိုးရကိုစီယုံလှုပ်ဆောင်မှုအပိုင်းတွေရောကျွန်တော်တို့လှုပ်ဆောင်နေရရှိပါတယ
်။ဟုတ်ကဲ့ကျွန်တော်ဆိုတော့ကချင်းဆီယာမာလေးနှစ်ဦးနဲ့ပတ်သက်ပြီးတော့ဥစင်းမြိုင်ကိုကျွန်တော်မိထားပါရယ်ဒီနေ့တော့မဆက်ဆိုင်လို့ဆိုတော့ကျွန်တော်မဖော်ပြပါဘူးသူတို့ကတော့ရာဇဝတ်မှုလားအဖွဲ့အစည်းတစ်ခုခုနဲ့ပတ်သက်လားဆိုတော့သူတို့စောင့်ကြည့်နေတယ်သတင်းတွေကိုလည်းအကုန်လုံးသူတို့လေ့လာနေလို့ဆိုပါရယ်တကယ်လို့ဒီဟာအဖွဲ့အစည်းနဲ့ပတ်သက်နေတဲ့လူခွင့်ရေးချိုးဖောက်မှုလို့သူတို့ယူဆရင်တော့သူတို့ဖွင့်ရောက်ဆောင်ရွက်မယ်လို့ပြောထားတယ်ဆိုတဲ့အကြောင်းသတော်ရှင်တွေကိုကျွန်တော်အသိပေးလိုပါရယ်နောက်သတော်ရှင်တို့ကဘာရေးလဲဆိုတော့ဒီဟာမရှိမှုကိုမေးရမယ်မေးခွန်းဖြစ်ပါရယ်လူတို့ရှင်းဖြေဖို့ပဲအချိန်ကြာမှလိမ့်မယ်မရှိမှုထင်တော့သိမြဘူးမိထားတဲ့ပုံကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ကလူခွင့်ရေးလွတ်လပ်ခွင့်ကြာဆင်းလာပါတယ်တဲ့စာနယ်ဇင်းသမားများသည်လွတ်လပ်မှုကိုအခွင့်ကောင်းယူကဘောင်ကျော်ကရေးသားလာရသည်အစိုးရကလည်းပြန်လဲတင်းကြပ်မှုလှုပ်လာတာကိုတွေ့ရသည်တချို့မီဒီယာများမှလည်းအကြောင်းအရာများကိုဖော်ပြရတွင်ဗလိုက်မှုစင်ညာကိုတွေ့ရသည်ဆိုပြီးတော့မီဒီယာကိုလည်းပဲအပြစ်တင်ထားပါတယ်အစိုးရဘက်ကပြောတာလက်ကျဘူးတယ်လေသူတို့ကမီဒီယာတွေကျင်းဝတ်မဆောင်စည်းလို့ကျွန်တော်တို့တင်းကြပ်ပေးရတာဆိုပြီးတော့ပြောတာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မဆွေမုံ1မိနစ်အချိန်ရမယ်ခင်ဗျာပြောပါခင်ဗျာ
ဟုတ်ကဲ့ရှင်ဒီမီဒီယာတွေဆိုတာတက်စားလို့ရှင်ပေါ့နော်ဒီနိုင်ငံတော်ပိုင်းဘက်ကမီဒီယာရောဒီပုဂ္ဂလိဘက်ကမီဒီယာရောနောက်နှစ်ဘက်စလုံးမှာလည်းတရားမျှတစွာရေးသားဖို့တော့လိုအပ်ပါတယ်ရှင်။ဒီဘောင်းကျော်ရေးသားမှုဆိုတာကတော့ဒါတော့လုံးဝလည်းမဖြစ်တင်တာပါ။ဒါပေမဲ့ဒီအခုလက်ရှိမှာကနိုင်ငံတော်ပိုင်ဘက်ကဘာမှမဖြစ်လာဘဲနဲ့ပုဂ္ဂလိပိုင်ဘက်ကမီဒီယာတွေဘက်ကသတင်းသမားတွေပဲတောက်လျှောက်ဖမ်းဆီးဆောင်ကြဆန်းရတာတွေပဲဖြစ်နေရတယ်။ဒါဆိုလို့ရှင်အများအစွတ်စွဲချက်တွေအားလုံးကအများအပုဂ္ဂလိကမီဒီယာဘက်ကသမားတွေမှာပဲအများအများဆုံးကြုံတွေ့နေရတယ်။ဒါကြောင့်မလို့ဟိုတရားဥပဒေစီရင်ဆုံးမှာရောမီဒီယာဘက်ကရေးသားမှုပါရောနှစ်ဦးနှစ်ဖက်နိုင်ငံတော်ပိုင်းမီဒီယာရောပုဂ္ဂလိကမီဒီယာရောတရားမျှတစွာရေးသားဖို့တော့လိုအပ်တယ်လို့တော့ကျွန်မအနေနဲ့ထင်မြင်ယူဆမိတယ်ရှင
်။ဟုတ်ကဲ့နောက်ဆုံးရေဆော်လို့ဖြစ်ကြဘူးအဲ့တော့အာဏာပိုင်ဘက်ကမီဒီယာတွေအပေါ်မှာလွန်ကျူလာတယ်ဆိုရင်မီဒီယာတွေကအာဏာပိုင်ကိုတရားစွဲနိုင်တဲ့ဥပဒေမျိုးကမရှိဘူးလားခင်ဗျာ။မရှိမ
။ဟုတ်ကဲ့ကျွန်မပြောရတဲ့အိဗယ်အဲ့ဒါပဲရှင်။ဟိုတရားအပြန်တုံ့ပြန်ပြီးတော့ကျွန်မနိုင်ငံတော်ပိုင်းမီဒီယာကမာရင်ခဲ့တယ်ဆိုလို့ရှိရင်ပုဂ္ဂလိကမီဒီယာပိုင်ဘက်ကနေပြီးတော့ပြန်လဲခုစားပိုင်ခွင့်နဲ့တရားညံလူညီများတဲ့တရားဥပဒေမျိုးရှိတဲ့နယ်လို့ကျွန်မတို့ဆိုချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့ပုဂ္ဂိုလ်တွေအထူးကျေးဇူးတင်ပါတယ်။အခုသတင်းအကျဉ်းချုပ်ကိုအစီရင်ခံဖို့မဆုမြတ်မှန်ကိုအဆက်ပြေးပါစေခင်ဗျာ။
ယူကရိန်းနိုင်ငံရှေ့ပိုင်းကမဟာဗျူဟာကျတဲ့ Double Self မြို့တိုက်ပွဲနောက်ဆုံးဖြစ်တဲ့ရက်မှာစစ်သား15ယောက်ကြာဆုံးခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောပါရယ်။အစိုးရထိန်းချုပ်ထားတဲ့ဒီမြို့မှာဒီအစိုးရတပ်တွေနဲ့ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေကြားပြင်းထန်တဲ့တိုက်ပွဲတွေမှာစစ်သား30လက်တန်းရရသွားတယ်လို့ကာကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်တာဖြစ်ပါရယ်။တခါ IS စစ်သွေးကြွားတွေဖမ်းဆီးထားတဲ့ဂျပန်သတင်းတောင်းနဲ့ဂျော်ဒန်လေယာဉ်မှုတို့ကိုကယ်တင်နိုင်ရေးဒီဆွေးနွေးညှိနှိုင်းမှုတွေဟာအခုအချိန်ထိလည်းအခြေအနေကရှင်းမတိုးနောက်မဆုတ်ဖြစ်နေပုံရပါတယ်။လေယင်မှုအယ်ကာဆာဘတ်နဲ့ဒီသတင်းတော့ကန်ဂျီကိုတိုတို့ဘေးကင်းကင်းနဲ့ပြန်လွတ်လာဖို့အတွက်ဂျိုးပန်းချက်တွေဟာအခက်အခဲအချက်အကျနဲ့ရင်ဆိုင်နေရတယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကတော့မနေ့တုန်းကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဆင်းပြည်နယ်မှာဒီဗလီတခုရဲ့အင်အားပြင်းဘုံပေါက်ကွဲခဲ့မှုပေါ်ကိုစတင်တဲ့အနေနဲ့နိုင်ငံတော်ဝန်ကရှီယာမွတ်စလင်ထောင်နဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။တောက်ကြနေတော့ကဗလီထဲမှာဝေးပြုတ်နေကြချိန်မှာဘုံပေါက်ကွဲခဲ့တဲ့အတွက်58ယောက်ထဲမှနေသေးဆုံးပြီးတော့90ကျော်လည်းဒဏ်ရာရသွားခဲ့ပါတယ်။ Australian နိုင်ငံမှာကျင်းပတဲ့ Australian Open Tennis အမျိုးသမီး Final ပွဲမှာကမ္ဘာအဆင့်1 American Serena Williams ကကမ္ဘာအဆင့်2 Russia သူ Sharia မာရီယာရှာရာပိုဗာကိုနှစ်ပွဲပြတ်နဲ့အနိုင်ရသွားပါတယ်။မဲလ်ဘန်မြို့မှာဒီကနေ့ကစားတဲ့အမျိုးသမီးဖိုင်နယ်မှာ 6-3-6 နဲ့ဆရီနာကအနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆူမြတ်မွန်ကကြေညာပေးခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်စ်ပိုင်နန်ဖြစ်ပါတယ်။ VOA American အတန်းရဲ့သတင်းကနေနဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းတိုမီတာ24/30/40ရောကနေဖမ်းယူနိုင်နိုင်ကြပါရရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.